Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American တန်ကနေ2019ခုနှစ်မေလ5ရက်တောက်ကြနေနေတဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32.40.49လို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမဆုမြတ်မွန်နဲ့အတူကြီးညာပေးမှာပါအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာအာဆီယံ10နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေနဲ့ Washington DC မှာတွေ့ဆုံခဲ့ပါတယ်အမေရိကန်အာဆီယံအနှစ်30ပြည့်ဆွေးနွေးပွဲကနေမြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂဆုံးဖြတ်ချက်ကိုလိုက်နာဖို့လိုချောင်ကြီးညာချက်ထုတ်ပြန်ခဲ့ပါတယ်သမ္မတဥဘမားရဲ့ဂျမိုင်းဆောင်ရှောက်မှုဥပဒေကိုအစားထိုးမဲ့ဥပဒေဂျန်းကိုအောက်လွှတ်တော်မှာကတ်ပြီးတော့အနိုင်ရရှိသွားပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်နိုင
်ကောင်းပါပြီရှင်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့ပြည်ထိုင်နိုင်ငံကိုရောက်ရှိသွားပါပြီ။မနေ့ကြာသပတေးနေ့ကအီတလီဝန်ကြီးချုပ်နဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံဆက်ဆံရေးပုံမူအားကောင်းလာစေရေးအတွက်ဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုတော့သတင်းစီစဉ်အပြီးမှအပြည့်အစုံတင်ဆက်ပေးဖို့ရှိပါတယ်။ဒါ့အပြင်မနေ့ကဝါရှင်တန် DC မှာအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson နဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အထူးဆွေးနွေးပွဲမှာဘာတွေအဓိကဆွေးနွေးခဲ့ပါသလဲ
။ Well, during the lunch meeting today it was clear.That all of the participants share a common concern about the threat that North Korea poses both to the region and the rest of the world.
America အရှေ့တောင်အာရှဆိုင်ရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ကပြောသွားတာပါ။ဒါကိုလည်းနောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါရဲ့ရှင်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မဆုမြတ်မွန်တို့ကပြောပြပါအောင်ရှင်။
American သမ္မတ Donald Trump ကအခွန်ကင်းလုခွင့်ရနေတဲ့ခရီးယန်ဖျားเจ้าတွေကိုနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ခွင့်မပြုတဲ့သူ့အစိုးရအဖွဲ့ရဲ့တင်းကျပ်တဲ့စီမံကိုဖြေလျှော့ပေးလိုက်ပါတယ်။ဘာသာရေးအဖွဲ့အစည်းတွေနိုင်ငံရေးလှုပ်ရှားမှုမလုပ်ဖို့အတွက်အစိုးရရဲ့တာမြင့်ချက်ကိုလိုက်နာမှုရှိမရှိခြေရာခံဖို့ကိစ္စရပ်တွေနဲ့ပတ်သက်ပြီး American အခွန်ဌာန IRS ကိုသူတို့ရဲ့ဆုံးဖြတ်ချက်အတိုင်းလုပ်ပိုင်ခွင့်ပေးတဲ့သမ္မတအမိန့်တက်ကိုကြေတပရင်းတွေကသမ္မတ Trump ကလက်မှတ်ရေးထိုးကြတာဖြစ်ပါတယ်။အခုလက်မှတ်ရေးထိုးလိုက်တဲ့အမိန့်ကြောင့်ကိုယ်ဝန်မဆောင်ရအောင်တားဆီးတာနဲ့ဘာသာရေးယုံကြည်ချက်ကိုဆန့်ကျင်စေတဲ့ရှေးကုသမျိုးတွေအတွက်ကျန်းမာရေးစောင့်ရှောက်မှုပေးဖို့လိုအပ်တဲ့သမ္မတဟောင်း Barack Obama လက်ထက်ကကျန်းမာရေးဆိုင်ရာပြုပြင်မှုလိုအပ်ချက်တွေကိုမလိုက်နာဘဲမနေရတားမြစ်မှုကနေကွင်းလွခွင့်ရသွားတာဖြစ်ပါတယ်။ National Day of Prayer ဖြစ်နေကျင်းပတဲ့နိုင်ငံတော်ဆုတောင်းပွဲနေ့မှာသမ္မတအင်ပြူမှာလက်မှတ်ရေးထိုးခဲ့တဲ့သမ္မတ Trump ရဲ့ဘာသာရေးဆိုင်ရာလွတ်လပ်မှုရရှိတဲ့အမိန့်အတွက် Korean Seoul Conservative Party တွေကချီးကျူးကြပါတယ်။မနေ့ November လသမ္မတရွေးကောက်ပွဲမှာသူတာသမ္မတဖြစ်လာရင်အေဝန်ဂေလိ Korean တွေစိုးရိမ်နေရတဲ့ဒီဘာသာရေးဆိုင်ရာမူဝါဒကိုကင်တွယ်မှာဖြစ်ကြောင်းမဲဆွယ်ခဲ့တာမို့သူတို့ရဲ့မဲကိုပြိုင်ဘက် Democratic Party ကသမ္မတလောင်း Hillary Clinton ထက်ငါးကြိုးတချို့အသာရပြီးအနိုင်ရခဲ့တာဖြစ်ပါတယ်။ American နိုင်ငံသားတွေကသူတို့ရဲ့ဘာသာရေးဆိုင်ရာယုံကြည်ချက်တိုင်းလှုပ်ဆောင်နေကြတာမို့ဒီယုံကြည်ချက်ကိုအကာအဝယ်ပေးနိုင်အခုလိုလက်မှတ်ရေးထိုးအမိန့်ထုတ်ပြန်ရတာဖြစ်ကြောင်းသမ္မတ Trump ကပြောပါတယ်
။အရင်သမ္မတ Barack Obama လက်ထက်တုန်းကပြဋ္ဌာန်းခဲ့တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေနေရာမှာအစားထိုးပြဋ္ဌာန်းမဲ့ဥပဒေကြောင့်American အောက်လွှတ်တော်မှာကတ်ပြီးတော့အတည်ပြုနိုင်ခဲ့ပါတယ်။ဒုတိယအကြိမ်စ조사ပြီးခက်ခက်ခဲခဲအတည်ပြုနိုင်ခဲ့တဲ့အပေါ်သမ္မတ Donald Trump နဲ့အောက်လွှတ်တော် Republican အမတ်တွေကတော့ Republican Party ရဲ့အနိုင်ရမှုအဖြစ်နဲ့ပြောကြားနေကြပါတယ်။ဒါဟာ Trump အစိုးရအတွက်ဥပဒေပြင်ဆင်နိုင်ရေးပထမအဆင့်အနေရမှုဖြစ်ပါတယ်။Obama ကဲလို့သိကြတဲ့အဖိုးအခသက်သာတဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေပဲဖြတ်ရေးအတွက်ပထမတစ်ခေါက်ကလွှတ်တော်မှာမဲခွဲဖို့စ조사ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။အနည်းငယ်ပြန်လည်ပြင်ဆင်ထားတဲ့ American Health Care ဥပဒေကြမ်းနဲ့ပတ်သက်လို့လွှတ်တော်ကြားနာပွဲတစ်ခုမှမလုပ်ခဲ့သလိုကုန်ကျစရိတ်ဘလောက်ရှိမလဲဆိုတာကိုပါတီနှစ်ရက်ပါဝင်တဲ့လွှတ်တော်ဘတ်ဂျက်ရုံးရဲ့သုံးသပ်ချက်မလုပ်ခဲ့ပဲအောက်လွှတ်တော်မှာဂျာတာရီနီကမဲခွဲခဲ့တာပါ။ဥပဒေသည်အပေါ်ထောက်ခံသူ218မဲကန့်ကွက်သူ213မဲနဲ့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။အောက်လွှတ်တော်ဒီမိုကရက်အမတ်အားလုံးကကန့်ကွက်ခဲ့ကြတဲ့အပြင် Republican အမတ်20ကလည်းကန့်ကွက်ခဲ့ပြီးမဲ4မဲနဲ့ကပ်ပြီးတော့အတည်ပြုနိုင်ခဲ့ပါတယ်။အခုတစ်ခေါက်မဲခွဲမှုမှာအနိုင်ရဖို့အတွက်သမ္မတ Trump နဲ့ဒုသမ္မတ Mike Pence တို့ကလွှတ်တော်အမတ်တွေနဲ့ဆွေးနွေးညှိနှိုင်းမှုတွေကိုတိုးမြှင့်လုပ်ခဲ့ကြတာပါ။ဒီဥပဒေကြမ်းကိုအထက်လွှတ်တော်မှဆက်ပြီးမဲခွဲရအောင်မှဖြစ်ပါတယ်။အထက်လွှတ်တော်ကြားရင်လဲမဲအကျိတ်အနေဖြစ်နိုင်ပေမဲ့သမ္မတ Donald Trump ကတော့အထက်လွှတ်တော်မှလည်းအတည်ပြုနိုင်မှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။
American သမ္မတ Donald Trump ရဲ့ပထမဆုံးနိုင်ငံရေးချခီးစင်မှာ Saudi Arabia နိုင်ငံကိုပထမဆုံးတွားရောက်မယ်ဆိုတဲ့အံ့ဩဖွယ်ကြေညာချက်ကိုသမ္မတအင်ဖြူကကျက်တပရီနေမှာထုတ်ပြန်လိုက်ပါတယ်။အဲ့ဒီမှာသမ္မတ Trump ဟာ Muslim နိုင်ငံပေါင်းစုံကခေါင်းဆောင်တွေနဲ့ Islam အစွန်းရောက်ချေမှုန်းရေးအတွက်စိတ်သက်ရေးရာစစ်ဆင်ရေးတွေပါတွဲပြီးလှုပ်ဆောင်ရေးကိုဆွေးနွေးမှာဖြစ်ပါတယ်။သမ္မတ Trump ဟာမေလနှောင်းပိုင်းမှာတွားရောက်ဖို့ပြန်ထားတာပါ Saudi Arabia အပြင်အရှေ့လယ်ပိုင်းငင်းချမ်းရဖို့ကြိုးစားရမှာအရှိန်ယူတဲ့အနေနဲ့ Vatican ကိုတွားရောက်ပြီးပုပ်ယဟန်မင်းကြီး Francis ကိုလည်းတွေ့ဆုံမှာဖြစ်ပါတယ်သမ္မတ Trump ဟာ Israel ကိုလည်းဆက်ပြီးတွားရောက်ဖို့ရှိပါတယ် Saudi Arabia ကိုပထမဆုံးတွားရောက်တာဟာသူ့ရဲ့အစွန်းရောက်အကြမ်းဖက်ဝါဒတိုက်ဖျက်ရေးအတွက် Muslim မဟာမိတ်တွေရဲ့ပူးပေါင်းမှုနဲ့အကူအညီရရှိဖို့ဖြစ်တယ်လို့လည်းသမ္မတကပြောပါတယ် Iran နိုင်ငံမှာသမ္မတရွေးကောက်ပွဲအပြီးမကြာခင်မှာပဲအခုလို Muslim ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့အတွက်တွားရောက်တာဟာ Iran ကိုရှင်းလင်းတဲ့တရင်စကားပါရကြတယ်လို့လည်းသုံးသပ်မှုတွေရှိနေပါတယ
် YPG နဲ့ PKK ကလက်နက်ကိုင်အဖွဲ့တွေစီးရီးယားနဲ့အီရတ်နိုင်ငံတွေမှာမရှိတော့အောင်လို့စီးရီးအရာတိုက်ခိုက်မယ်လို့တူရကီသမ္မတ Recep Tayyip Erdogan ကထပ်ပြီးတော့သတိပေးခဲ့ပါတယ် IS YPG Al Qaeda စတဲ့အဖွဲ့အားလုံးဟာတူရကီအတွက်တော့အကြမ်းဖက်အဖွဲ့တွေဖြစ်တယ်လို့ရုရှားနိုင်ငံဆိုချီမြို့မှာရုရှားသမ္မတ Vladimir Putin နဲ့တွေ့ဆုံအပြီးဗုဒ္ဓဟူးနေ့တုန်းကပြောကြားခဲ့တာပါတူရကီတောင်ပိုင်းနယ်စပ်ဒေသတွေမှာနယ်စပ်ဖြတ်ကျော်ပြီးတော့တူရကီတပ်တွေကဆက်လက်စစ်ဆင်ရေးလုပ်သွားမယ်လို့လည်းသမ္မတအာဒိုဝန်ကပြောပါရယ်စီးရီးယားက IS စစ်သွေးကြွတွေအပေါ် YPG ကလက်နက်ကိုင်အဖွဲ့တွေကတိတိယောက်ယောက်တိုက်ခိုက်နိုင်တယ်လို့အမေရိကန်အစိုးရကမြင်ပါတယ်အမေရိကန်တပ်ဖွဲ့တွေရဲ့ထောက်ပံ့ကူညီမှုနဲ့ကလက်နက်ကိုင်အဖွဲ့တွေဟာအရင်တုန်းက IS တွေထိန်းချုပ်ထားတဲ့ဒေသတော်တော်များများကိုပြန်လည်သိမ်းယူနိုင်ခဲ့ပါတယ်ဒါပေမဲ့တူရကီအစိုးရကတော့ကိုယ်ပိုင်အုပ်ချုပ်ခွင့်ပိုပေးဖို့တောင်းဆိုနေတဲ့ PKK အဖွဲ့နဲ့ဆက်နွယ်နေတဲ့အဖွဲ့ဖြစ်တယ်လို့ YPG ကိုအခိုင်အမာပြောနေတာပါ PKK အဖွဲ့ကိုတော့ American နဲ့ဥရောပသမဂ္ဂတို့ကအကြမ်းဖက်အဖွဲ့ဖြစ်နေသတ်မှတ်ထားတာဖြစ်ပါတယ်ရှင
် VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.15 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ် American နဲ့ ASEAN နိုင်ငံတွေကြားမဟာဗျူဟာမိဖက်ဆက်ဆံမှုခိုင်မာရေးနဲ့ American ASEAN ဆက်ဆံရေးအနှစ်40ပြည့်အထိမ်းအမှတ်ဖြစ်တဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာ ASEAN နိုင်ငံခြားရေးဝန်ကြီးတွေကိုခေါ်ယူပြီးအထူးအစည်းအဝေးတက်ကိုလက်ခံကျင်းပပေးခဲ့ပါတယ် Asia Pacific ဒေသဟာ Trump အစိုးရအတွက်ထိတ်တန့်ဦးစားပေးတက်ဖြစ်ပြီး ASEAN ဟာမရှိမဖြစ်မိဖက်ဖြစ်ပါတယ်လို့ဝန်ကြီး Tillerson ကပြောကြားခဲ့တယ်လို့ ASEAN ဒေသရင်းစုစည်းရေးအပါအဝင် ASEAN လူမှုအသိုက်အဝန်းတည်ဆောက်ရေးမှာ Americanကဆက်လက်ပြီးကုညီဆောင်ရွက်နေတာကိုအာဆီယံဝန်ကြီးတွေကကြိုဆိုခဲ့ကြပါတယ်။ဒေတာရင်းငင်းချင်းလုံချုံရင်းဖွံ့ဖြိုးရင်းအရှိန်မြန်မာအောင်ပူးတွဲပြီးတာဝန်ယူမယ်လို့လည်းအမေရိကန်နဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေကအလေးအနက်ကတိပြုခဲ့ကြပါတယ်။ဝန်ကြီးတယ်လက်ဆန်နဲ့အာဆီယံဝန်ကြီးတွေဟာမြောက်ကိုရီးယားရဲ့နျူကလ িয়ার စံတမှုဒုံးကျည်ပြစ်လွတ်မှုတွေနဲ့ဒေတာတည်ငြိမ်ရေးချိန်ချောက်မှုတွေကြောင့်ဖြစ်နေရတဲ့ကိုရီးယားကျွန်းဆွယ်တင်းမာမှုအခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့သက်ဆိုင်ရာဆုံးဖြတ်ချက်တွေအားလုံးကိုအပြည့်အဝအကောင့်ထည့်ဖော်ဖို့လိုအပ်တယ်ဆိုတာကိုလည်းသဘောတူခဲ့ကြပါတယ်။ဝန်ကြီးတယ်လက်ဆန်နဲ့အာဆီယံဝန်ကြီးတွေဟာအာရှပစိဖိတ်ဒေတာရင်းစီးပင်းစည်းကမ်းအခြေပြုအနေထားတရှိရေးနဲ့2012အမေရိကန်အာဆီယံအထူးထိပ်သီးစည်းဝေးပဲပူးတဲကြေညာချက်မှာဖော်ပြခဲ့တဲ့ဘုံမူဝါဒတွေကိုထပ်မံပြီးတော့အတိပြုခဲ့ကြပါတယ်
။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်နဲ့တွေ့ဆုံမှုအပေါ်ကျင်းတဲ့အားရတယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကပြောကြားခဲ့ပါတယ်။အစ္စလမ်ဘာသာဟာအစ္စလမ်အစွန်းရောက်မှုရဲ့ဇင်းမြစ်အဖြစ်မစ္စတာရိုင်ကမမြင်ဘူးလို့အခိုင်အမာပြောခဲ့တဲ့အကြောင်းဝန်ကြီးရက်ဒနိုမာဆူဒီက VOA အင်ဒိုနီးရှားနာဌာနကိုပြောကြားခဲ့ပါတာပါ။အစွန်ရောက်ဝါဒနဲ့အကြမ်းဖက်ဝါဒဟာဘာသာကြောင့်မဟုတ်ဘဲအတွေးခေါ်အယူဆကြောင့်ဖြစ်တဲ့ဆိုတဲ့အကြောင်းနဲ့အစ္စလမ်ဘာသာနဲ့အစွန်ရောက်မှုကြားမှာဆက်နွယ်မှုမရှိဘူးဆိုတာကိုအောက်လွှတ်တော်ဥက္ကဋ္ဌရိုင်ယန်ကအခိုင်အမာပြောကြားခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးမာဆူဒီကပြောပြပါရယ်ဝါရှင်တန်မြို့တော်က Capitol Hill အလွှတ်တော်အစားအဦးမှာအောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်နဲ့တွေ့ဆုံအပြီးမှာအင်ဒိုနီးရှားနိုင်ငံဟာမတူကွဲပြားသူတွေရှင်တွဲနေထိုင်နေတဲ့ခိုင်မာတဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်တယ်ဆိုတာအမေရိကန်ကနားလည်သလိုအင်ဒိုနီးရှားမှာအများစုကိုးကွယ်တဲ့အစ္စလမ်ဘာသာကြောင့်အမေရိကန်အင်ဒိုနီးရှားဆက်ဆံရေးမှာအတားအဆီးဖြစ်နေတာမဟုတ်ဘူးဆိုတဲ့ယုံကြည်မှုရှိခဲ့ကြောင်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကပြောပါရယ်အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့တွေ့ဆုံပွဲအတွက်အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဟာဝါရှင်တန်မြို့တော်မှာရောက်ရှိနေတာဖြစ်ပါရယ်ရှင်
မေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့သမ္မတတာဝန်ယူပြီးချိန်ကစပြီးပထမဆုံးအဖြစ်နဲ့ဩစတြေးလျဝန်ကြီးချုပ်မယ်လ်ကွမ်ထရမ့်ပဲနဲ့တွေ့ဆုံဖို့နယူးယောက်ကိုကြက်တပရီးနေနှောင်းပိုင်းမှာတွားရောက်ပါတယ်
။ပြင်သစ်နိုင်ငံမှာဒုတိယအကြော့သမ္မတရွေးကောက်ပွဲကိုလာမယ့်တနင်္ဂနွေနေ့မှာကျင်းပဖို့ရှိနေချိန်မှာပဲအလယ်အလတ်ဝါဒီသမ္မတလောင်းအမန်နျူအယ်မက်ခရွန်ကိုထောက်ခံကြောင်းအမေရိကန်သမ္မတဟောင်းဘရက်အိုဘားမားကကြက်တပရီးနေ့ကတရားဝင်ပြောကြားခဲ့ပါတယ်။ပြင်သစ်နိုင်ငံရဲ့အနာဂတ်နဲ့ကျွန်တော်တို့တိတ်ကိုတန်ဖိုးထားတဲ့ဆန်တန်ဖိုးတွေအတွက်ကိုအင်မတန်အရေးကြီးတယ်လို့မစ္စတာအိုဘားမားကပြောကြားခဲ့တာပါမစ္စတာမက်ခရွန်ရဲ့ liberal အမြင်နဲ့တန်ဖိုးတွေကိုသူ့အနေနဲ့အားကျရတယ်လို့မက်ခရွန်ဟာပြင်သစ်နိုင်ငံရှေ့ရေးအတွက်ပို့ပြီးတော့ဒီဇိုင်းမမတ်လုပ်မဲ့သူဖြစ်တယ်လို့ဆိုပါတယ်အမန်နျူအယ်မက်ခရွန်ဟာပြင်သစ်ပြည်သူတွေကိုမျှော်လင့်ချက်သူပေးမဲ့သူဖြစ်ပြီးတော့စိုးရင်ကြောက်ကြစေသူမဟုတ်ဘူးလို့လည်းမစ္စတာအိုဘားမားကပြောကြားခဲ့ပါတယ်မေလ9ရက်ကျရင်တော့အမန်နျူအယ်မက်ခရွန်ရဲ့လက်ရာဆွန်အမျိုးသားရေးဝါဒီမရင်းလပန်တို့ဒုတိယအကြော့သမ္မတရွေးကောက်ပွဲမှာပြိုင်ဆိုင်ကြရမှာဖြစ်ပါတယ်ရှင
်
ဒေါက်ကီမျိုးသက်နဲ့မဆူမြတ်မွန်တို့ကတောက်ကြနေနေတဲ့ခင်တည်းအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်အခုတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်နောက်ဆုံးအခြေအနေကိုတင်ပြမှာပါအီတလီနဲ့မြန်မာနှစ်နိုင်ငံကြားစီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့ရှေးဟောင်းအမွေအနှစ်ထိန်းသိမ်းရေးကိစ္စတွေမှာတိုးမြှင့်ပူးပေါင်းဆောင်ရွက်သွားကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အီတလီဝန်ကြီးချုပ်ပေါလိုဂျန်ဒလီနိုတို့ဆွေးနွေးခဲ့ကြပါတယ်သူရဲ့ဒီနောက်ဆုံးဒီအီတလီခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့မေလ4ရက်ကြာသပတေးနေ့တုန်းကဒေါအောင်ဆန်းစုကြည်ဟာအီတလီဝန်ကြီးချုပ်နိုင်ငံခြားရေးဝန်ကြီးတို့အပြင်ပုံရဟန်းမင်းကြီးတို့နဲ့လည်းတီချာစီတွေ့ဆုံခဲ့တယ်လို့အီတလီအထက်လွှတ်တော်မှလည်းမေကွန်းပြောကြားခဲ့ပါတယ်မဆုမြတ်မွန်ကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင
်အခုလက်ရှိဗြိတိန်နိုင်ငံမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာလန်ဒန်မြို့တော်ဆီမလာခင်ကြာသပတေးနေ့ကအီတလီဝန်ကြီးချုပ်ပေါလိုဂျန်တီလိုနီနဲ့တွေ့ဆုံခဲ့ပါတယ်ကီဂျီနန်းတော်မှဝန်ကြီးချုပ်ဂျန်တီလိုနီကဒေါအောင်ဆန်းစုကြည်ကိုဂုဏ်ပြုတက်ဖွဲ့နဲ့လက်ခံကြိုဆိုခဲ့တာပါနိုင်ငံခြားဆက်ဆံရေးခိုင်မာဖို့နဲ့အီတလီကမြန်မာနိုင်ငံအတွက်အကူအညီတွေပေးဖို့ကိစ္စဆွေးနွေးခဲ့ကြတယ်လို့အီတလီမြန်မာချစ်ကြည်ရေးအဖွဲ့ဥက္ကဋ္ဌကာလိုဖရာရီကအခုလိုပြောပြပါတယ
် The topic of the meeting with the Prime Minister Gentiloni centered towards the empowering of the cooperation between the Italian state and Myanmar
ဝန်ကြီးချုပ် Gentiloni နဲ့တွေ့ဆုံရမှာအီတလီမြန်မာဆက်ဆံရေးတိုးတက်ဖို့နဲ့ပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံကလည်းအဆိုင်ပြေကန္တာတူတရေးအပိုင်းအတွက်အီတလီကထောက်ပံ့ကူညီဖို့ဆေးဟောင်းအဆောက်အဦနဲ့ယဉ်ကျေးမှုအမွေအနှစ်ထိန်းသိမ်းရေးမှနာမည်ကျော်တဲ့အီတလီကမြန်မာနိုင်ငံရဲ့ဆေးဟောင်းအမွေအနှစ်ထိန်းသိမ်းရေးအတွက်ကျွမ်းကျင်မှုအကူအညီပေးဖို့ဆွေးနွေးခဲ့ရပါတယ်။ဒါအပြင်စီးပွားရေးပူးပေါင်းဆောင်ရွက်မှုအပိုင်းတိုးမြှင့်ရေးအတွက်လည်းဆွေးနွေးခဲ့ရပါတယ်။အီတလီကုမ္ပဏီတွေနဲ့မြန်မာနိုင်ငံကစီးပွားရေးစုံဦးတည်ထောင်သူတွေတွဲဆောင်တဲ့အလို့ယုံဆွေးနွေးပွဲကိုအီတလီနိုင်ငံရဲ့ဌာနရဲ့စီစဉ်ပေးမှုနဲ့မကြခင်ကပဲလုတ်ခဲ့တယ်ဆိုတော့စီးပွားရေးပူပေါင်းဆောင်ရွက်မှုဘက်မှလည်းတိုးတက်နေပုံရပါတယ်။အီတလီနဲ့မြန်မာကြားရင်းနှီးတဲ့ဆက်ဆံရေးရှိတဲ့ပေါ်ဒေါအောင်ဆန်းစုကြည်ကဆွေးနွေးပွဲပြီးမှအသီးမှတ်ပြုပြောခဲ့ပါတယ်
။ဒါကတော့အီတလီဝန်ကြီးချုပ်ပေါလိုဂျန်တီလိုနီနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံခဲ့ကြခြင်းဆွေးနွေးခဲ့ကြတဲ့အကြောင်းတွေဖြစ်ပါတယ်။မေလ၄ရက်နေ့မှာပဲအီတလီနိုင်ငံကြားရေးဝန်ကြီးအန်ဂျယ်လီနိုအယ်ဖာနိုနဲ့တွေ့ဆုံပွဲမှာတော့ရခိုင်ပြည်နယ်ကအခက်အခဲတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆောင်ရွက်နေတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ဒီမိုကရေစီအသွင်ပြောင်းနေတဲ့မြန်မာနိုင်ငံမှာပြည်ဝပြီးအလုံးပါဝင်နိုင်တဲ့ဒီမိုကရေစီစနစ်ကိုတည်ဆောက်နိုင်ရေးအတွက်စိန်ခေါ်မှုတွေရှိနေတယ်ဆိုတာကိုအီတလီကသိတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးအယ်ဖာနိုကဒေါအောင်ဆန်းစုကြည်ကိုပြောခဲ့တယ်လို့အီတလီနိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။ထင်မှားမှုတွေရောနေရေးအတွက်လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးဟာအဓိကအရေးကြီးတဲ့အကြောင်းတွေအပြင်အုတ်ချုပ်ရေး၊ကျေးလက်ဒေသဖွံ့ဖြိုးတိုးတက်ရေး၊ရေရှည်တည်တံ့ခိုင်မြဲရေးပိုင်းဆိုင်ရာစီမံအုတ်ချုပ်ရေး၊ယဉ်ကျေးမှုအမွေအနှစ်ထိန်းသိမ်းရေး၊အသေးစားနှင့်အလတ်စားစီးပွားရေးလုပ်ငန်းတွေတိုးတက်ရေးတို့အပြင်လူမှုပတ်ဝန်းကျင်ကိုမထိခိုက်စေမဲ့ခီးသွွားလုပ်ငန်းတွေအတွက်အီတလီကမြန်မာနိုင်ငံကိုအကူအညီပေးမယ်လို့အီတလီနိုင်ငံသားရေးဝန်ကြီးအန်ဂျယ်လီနိုအယ်ဖာနိုကပြောကြားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဟာဗာတီကန်ကိုတွားရောက်ပြီးပုပ်ရဟန်းမင်းကြီးဖရန်စစ်နဲ့လည်းကြာသပတေးနေ့ကတွေ့ဆုံခဲ့ပါတယ်။မြန်မာနဲ့ဗာတီကန်နိုင်ငံကြားမှာတန်တမာဆက်ဆံရေးတည်ထောင်ပြီးအပြန်အလှန်တန်ယုံတွေထရှိဖို့သဘောတူခဲ့ပါတယ်။မြန်မာနိုင်ငံမှာရှိတဲ့ Roman Catholic အသင်းတော်ရဲ့အခမ်းကဏ္ဍကိုထောက်ခံတဲ့ဆရာကိုပုပ်ယဟန်မင်းကြီး Francis ကယဟန်အမတ် Cardinal Charles Mangbo ကိုတာဝန်ပေးအပ်ခန့်အပ်ပြသခဲ့ပြီးဖြစ်တယ်လို့ Carlo Ferrari ကပြောပါတယ်။အခုလိုတန်တမာဆက်ဆံရေးတရားဝင်ထူထောင်လိုက်တဲ့အတွက်ဘာသာရေးနဲ့လူမျိုးရေးလူနည်းစုတွေကိုစားဗာတီကန်ကငြိမ်းချမ်းရေးလုပ်ငန်းတွေဆွေးနွေးမှုတွေလုပ်နိုင်လိမ့်မယ်လို့ Mr. Ferrari ကပြောပါတယ
် I think the role of church in Southeast Asia is quite important due to the fact that
sirang ajama roman catholic bada wini tula ya twa athin no ya akhan kana ha ayi chi de lo tin ma de da pyin vatican nan tandaman sat san ye si ye twa myanmar naingan ma democracy sni apie wa chin thong na naingan phit la ye twa le athauk hu phit ma tin ma de myanmar naingan ma democracy sni khai ma ye twa catholic athin no ne puyhan min ji ga dei win lan chang ga ni pan pu ku ni nai no ma phit par de ခရီးယန်ဘာသာကိုကမ္ဘာတစ်ဝှမ်းကလူမျိုးပေါင်းစုံကိုးကွယ်နေကြတာပါမတူကွဲပြားတဲ့ကက်သလစ်ဘာသာဝင်လူမျိုးတွေတိုင်းရင်းသားတွေအကြဆွေးနွေးမှုတွေရဲ့အသိပညာတွေကိုမြန်မာနိုင်ငံကရရှိနိုင်ပါတယ်ဒါအပြင်တေဝင်းဗက်တီကန်တာယုံရှိရဲ့အတွက်နောက်မှပိုပြီးထိထိရောက်ရောက်ကူညီနိုင်မှာဖြစ်ပါတယ
်အီတလီခရီးစဉ်မှာဒေါအောင်ဆန်းစုကြည်ဟာအထက်လွှတ်တော်မှကျင်းပတဲ့နိုင်ငံတကာပါလီမန်အမတ်များညီလာခံမှလည်းအဖွဲ့မိန်ခွန်းပြောကြားခဲ့ပါတယ်နိုင်ငံပြောင်းအခြေချသူတွေနဲ့အမျိုးသမီးများအရေးကိုအသားပေးဆွေးနွေးခဲ့ကြတဲ့ညီလာခံမှဒေါအောင်ဆန်းစုကြည်ပြောကြားခဲ့တဲ့မိန့်ခွန်းနဲ့ပတ်သက်လို့လေအီတလီမြန်မာချစ်ကြည်ရဲ့အဖွဲ့ဥက္ကဋ္ဌကာလိုဖရာရီကအခုလိုပြောပြပါတယ်
။ She related the experience of migrants also in Myanmar for example
မြန်မာရွှေပြောင်းအလို့သမားတွေရဲ့အခြေအနေနဲ့နှိုင်းယှဉ်ပြီးမိန့်ခွန်းပြောကြားသွားခဲ့ပါတယ်။မြန်မာအင်းဒီယန်ထိုင်းနိုင်ငံမှာရွှေပြောင်းအလို့သမားသုံးဆန်းလောက်လုပ်လုပ်နေကြရတဲ့အခြေအနေကိုသူကပြောသွားပါတယ်။ဒါပြင်စစ်ပွဲတွေကြောင့်စစ်ပွဲရဲ့အခြေအနေကြောင့်ကိုယ်တွေသားကိုစွန့်ခွာနေကြသူတွေပုံမများလာနေချိန်မှာသူတို့ဘဝတွေတိုးတက်ရေးအတွက်ဘယ်လိုအဖြစ်ရှာမလဲဆိုတဲ့အကြောင်းကိုလည်းဒေါအောင်ဆန်းစုကြည်ကထည့်သွင်းပြောကြားသွားပါတယ်။လူတွေထွက်သွားစရာမလိုအောင်အခြေအနေတွေဖန်တီးပေးဖို့ရွှေပြောင်းအခြေချသူတွေရောက်ရှိနေတဲ့နေရာတွေမှာအခြေအနေတိုးတက်အောင်လှုပ်ဆောင်ဖို့လိုတဲ့အကြောင်းတွေကိုလည်းပြောသွားပါတယ်။ဒါ့အပြင်သူတို့အပေါ်လူသားဆန်စွာအကူအညီပေးဖို့လိုတဲ့အကြောင်းတွေကိုလည်းပြောသွားပါတယ်
။ဒေါအောင်ဆန်းစုကြည်ဟာမေလ၄ရက်နေ့မှာပဲနှစ်ရက်ကြာအီတလီခီးစဉ်ကိုအဆုံးသတ်ပြီးဗြိတိန်နိုင်ငံကိုခရီးဆက်သွားပါပြီ။ဆယ်ရက်ကြာမဲ့ဗြိတိန်ခီးစဉ်အတွင်းမှာတော့ဗြိတိန်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိသလိုမိသားစုအတွက်လည်းအချိန်ပေးမယ်လို့သိရပါတယ်ရှင်
။မဆုမျက်မွန်ပြောပြသွားတာပါ။အခုလိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဥရောပခီးစဉ်ထွက်နေတဲ့ကာလအတွင်းမှာပဲအမေရိကန်ပြည်ထောင်စုမှာတော့နိုင်ငံတိုင်းဝန်ကြီး Rex Tillerson ကအာဆီယံနိုင်ငံတိုင်းဝန်ကြီး၁၀ဦးလုံးကိုအထူးဖိတ်ခေါ်ပြီးတော့ဆွေးနွေးခဲ့ပါတယ်။အပြည့်အစုံကိုဆက်ပြီးနားဆင်ပါရှင်။မနေ့ကအမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson နဲ့အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အထူးစည်းဝေးပွဲမှာမြောက်ကိုရီးယားနဲ့တောင်တရုတ်ပင်လယ်ကိစ္စတွေကိုအဓိကဆွေးနွေးသွားကြောင်းအရှေ့တောင်အာရှဆိုင်ရာဒူးလက်ထောင်နိုင်ငံသားဝင်ကြီး Patrick Murphy ကဆွေးနွေးပွဲအပြီးတိုက်ရိုက်ဆက်သွယ်မေးမြန်းခန်းမှာပြောသွားပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေကိုအမေရိကန်ဘက်ကအဓိကတိုက်တွန်းခဲ့တဲ့အချက်တွေကိုသူကအခုလိုပြောပါတယ
်။ Well, during the lunch meeting today, it was clear.that all of the participants share a common concern about the threat that North Korea poses both to the region
ဒါရင်းသမ္မတတကဘာလုံးပေါ်မြောက်ကိုရီးယားရဲ့ချင်းချောင်းမှုစစ်နေတာကိုပါဝင်ဆွေးနွေးရနိုင်ငံအလုံးကဆွေးနွေးခင်ဖြစ်နေတယ်ဆိုတာဒီကနေ့ဆွေးနွေးပွဲမှာထင်ရှားပါတယ်လုံခြုံရေးကောင်စီရဲ့သက်ဆိုင်ရာဆွေးနွေးချက်တွေအလုံးကိုအပြည့်အဝအကောင့်ထဲပေါ်ဖို့နဲ့ကျန်းစီရနိုင်ငံတကာအတိုင်းအဝန်းအတွက်လည်းအဲ့ဒီကိစ္စကိုအကောင့်ထဲပေါ်ဖို့လိုတယ်ဆိုတာကြေကြေပြန့်ပြန့်အသိမှတ်ပြုခဲ့ကြပါတယ်အမေရိကန်ရဲ့ရည်ရွယ်ချက်ဟာကိုရီးယားကျွန်းစစ်မှာနျူကလ িয়ার ကင်မဲ့ဖြစ်တယ်လို့လည်းဝန်ကြီးတီလာဆင်ကပြောသွားပါတယ်။ဒါ့အပြင်ဒေသတွင်းကုန်သွယ်စီးပွားရေးကနေရတဲ့မြောက်ကိုရီးယားရဲ့ဝင်ငွေတွေကိုပိတ်ပင်ဖို့နဲ့မြောက်ကိုရီးယားနဲ့သံတမန်ဆက်ဆံမှုဆော့ချဖို့လည်းဝန်ကြီးတီလာဆင်ကအာဆီယံမိတ်ဖက်နိုင်ငံတွေကိုဆွေးနွေးပွဲမှာတိုက်တွန်းခဲ့ပါတယ်
။အရှေ့တောင်အာရှဒေသအတွင်းတောင်တရုတ်ပင်လယ်အရေးကိစ္စကိုလည်းအဓိကဆွေးနွေးခဲ့ကြောင်းမစ္စတာမာဖီကအခုလိုပြောပါတယ
်။ On such a to see our messaging our objectives have beenquite consistent
တောင်တရုတ်ပင်လယ်ကိစ္စမှာကျွန်တော်တို့ဟာဒီမှန်ချက်အတိုင်းမပြောင်းမလဲပဲစစ်ကိုဆက်ပြီးရပ်တည်သွားမှာဖြစ်ပါတယ်။ရေချောင်းသွားလာမှုနဲ့လေချောင်းပြန်သမ်းမှုလွတ်လပ်ခွင့်အခိုင်အမာရှိရေးသေချာအောင်ဆောင်ရွက်ဖို့လိုအပ်ပါတယ်။ကျွန်တော်တို့ရဲ့အရှေ့တောင်အာရှမိတ်ဖက်နိုင်ငံအများစုစီကလည်းဒီအတိုင်းပဲကြားရပါတယ်။တောင်တရုတ်ပင်လယ်မှာအမေရိကန်ကစူးရဲရပိုင်ခွင့်တွေကိုတန်တမာရေးနီးနဲ့ရပ်တည်လှုပ်ဆောင်သွားမှာဖြစ်ပါတယ်။
ဒါ့အပြင်အာဆီယံနဲ့တရုတ်ကြားမှာတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့ခက်ခဲတဲ့ဆွေးနွေးမှုတွေရှိခဲ့တယ်လို့ Patrick Murphy ကပြောပါရယ်။ဒါပေမဲ့လည်းတောင်တရုတ်ပင်လယ်အတွင်းစစ်ရေးတိစောက်မှုနဲ့ကျွန်းမြေဖို့မှုတွေကိုရပ်ပစ်ဖို့လိုအပ်နေတဲ့နည်းလမ်းတွေနဲ့ဆွေးနွေးပွဲကနေညှိနှိုင်းဖို့စတဲ့ကိစ္စရပ်တွေကိုမနေ့ကအစည်းအဝေးကိုတက်ရောက်လာတဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကအဖြေရှာခဲ့ကြတယ်လို့လည်းဆိုပါရယ်။American သမ္မတ Donald Trump အစိုးရလက်ထက်အာဆီယံနိုင်ငံတွေနဲ့ပတ်သက်တဲ့မူဝါဒမတိချာမရေရာရှိနေတဲ့အချိန်မှာအာဆီယံဖွဲ့ဝင်နိုင်ငံတွေဟာတရုတ်အစိုးရနဲ့တန်တမာရေးဆက်ဆံမှုပိုးပြီးအားကောင်းလာချိန်အခုလို American နိုင်ငံသားရေးဝန်ကြီး Rex Tillerson ကနေအာဆီယံနိုင်ငံသားရေးဝန်ကြီးတွေကို Washington DC ကိုတည်တံ့ဖိတ်ခေါ်ပြီးတွေ့ဆုံဆွေးနွေးတာလည်းဖြစ်ပါတယ်
ဒီနှစ်မှာကြောက်တဲ့အမေရိကန်နဲ့အာဆီယံဆက်ဆံရေးနှစ်40ပြည့်အထိမ်းအမှတ်ဖြင့်အရှေ့တောင်အာရှနိုင်ငံတွေနဲ့အမေရိကန်ဆက်ဆံရေးခိုင်မာအောင်ထပ်လောင်းအတည်ပြုဖို့ဆွေးနွေးပွဲကျင်းပရတာဖြစ်တယ်လို့လည်းဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကပြောပါရယ်ဒီဆွေးနွေးပွဲမှာလာမယ့်ဩဂုတ်လအတွင်းဖိလစ်ပိုင်နိုင်ငံမှာကျင်းပမယ့်အာဆီယံနဲ့မိတ်ဖက်နိုင်ငံများဆွေးနွေးပွဲကိုသူကိုယ်တိုင်တက်ရောက်မှာဖြစ်တယ်လို့တလဆင်ကထပ်မံအတည်ပြုပြောကြားခဲ့ပါရယ်ဒီဆွေးနွေးပွဲကိုတော့မြန်မာနိုင်ငံသားဝင်ကြီးလက်ဖြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဥရောပကိုရောက်ရှိနေတဲ့အတွက်သူ့ကိုယ်စားအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကတက်ရောက်ခဲ့ပါတယ်ရှင်။အခုလိုအာဆီယံနိုင်ငံသားဝင်ကြီးတွေနဲ့အမေရိကန်နိုင်ငံသားဝင်ကြီးတီလာဆန်တို့ဆွေးနွေးတဲ့သတင်းနဲ့တက်ဆက်သေးပဲအမေရိကန်နဲ့ထိုင်းဆက်ဆံရေးနောက်ဆုံးအခြေအနေကိုလည်းပြောပြချင်ပါတယ်။ American သမ္မတ Donald Trump ကထိုင်းဝန်ကြီးချုပ် Prayut Chan-o-cha ကိုသမ္မတအင်ဖြူတော်လာဖို့ဖိတ်ကြားခဲ့တဲ့နောက်မှာ10နှစ်လောက်အဆင်မပြေဖြစ်နေတဲ့ American နဲ့ထိုင်းနှစ်နိုင်ငံကြားဆက်ဆံရေးဟာခေတ်သစ်ထဲကိုဝင်လာခဲ့ပြီလို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ပါတယ်။ Bangkok အခြေစိုက် VOA သတင်းတောက် Ron Combin ပေးပို့ထားတာကို Dr. မျိုးသက်ကပြောပြမှာပါရှင်
။ထိုင်းဝန်ကြီးချုပ် Prayut Chan-o-cha ကိုသမ္မတအင်ဖြူလာရောက်လည်ပတ်ဖို့အတွက်တင်ဝင်ဖိတ်ကြားချိန်မှာသမ္မတထရမ့်ကကုန်သွယ်ရေးနဲ့စီးပွားရေးဆက်ဆံမှုပိုးပြီးခိုင်မြဲအောင်လုပ်ချင်တဲ့ဆန္ဒတူညီတဲ့အမေရိကန်နဲ့ထိုင်းနှစ်နိုင်ငံကြားကာလကြာရှည်မဟာမိတ်ဖြစ်ရှိခဲ့တာကိုအလေးထားပြောခဲ့တယ်လို့အာရှဒေသရဲ့အနီးကမိတ်ဆွေဖြစ်တဲ့တက်တက်ကြွကြွနဲ့ဥဆောင်ဖို့အမေရိကန်ရဲ့တန်တိထံကိုထပ်လောင်းပြောကြားခဲ့တာပါ။ဒါဟာလွန်ခဲ့တဲ့10နှစ်ကျော်အတွင်းတင်းမာခဲ့တဲ့အမေရိကန်နဲ့ဆက်ဆံရေးပြန်ပြီးကောင်းလာတဲ့သဘောကိုပြလာတာဖြစ်ပါတယ်။ချူလလန်ကောင်းတက်ကတူနိုင်ငံရေးတိုက်ပန်ဌာနကတီတီတန်ပွန်ဆူဒီရက်ကတော့အမေရိကန်ရဲ့အခုလိုကမ်းလှမ်းမှုကိုထိုင်းကလက်ခံကျင်းနေတာပါလို့ပြောပါတယ်။
different and changes in domestic settings
ရင်းနဲ့မူဝါဒအပြောင်းအလဲတွေကြောင့်နှစ်နိုင်ငံကြားတွေ့နေရတဲ့အဆင်မပြေမှုအခက်အခဲတွေကိုကြော်လွှားနိုင်တဲ့အနေအထားဖြစ်လာနေပါပြီလို့ပြောတော်တာပါဒီဆက်ဆံရေးတက်ဟာလက်ဟောင်းတွေပေါ်မှာအခြေခံရတာဖြစ်ပေမဲ့ရှေ့လျှောက်ဘိုးဘီကောင်းမွန်တဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့မျှော်လင့်ထားတယ်လို့လည်းဆိုပါတယ်နှစ်နိုင်ငံကြားလုံခြုံရေးစီးပွားရေးနိုင်ငံရေးနဲ့လူမှုရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေ10နှစ်လောက်ပြတ်တောက်ခဲ့တာကိုပြန်ပြီးဆက်နိုင်ဖို့အတွက်နှစ်ဖက်စလုံးကတိတ်ကိုအလေးထားသလိုဒါဟာထိုင်းနဲ့အာဆီယံနိုင်ငံအများစုတွေမှာပဲအမေရိကန်ကလည်းအလားတူသဘောထားနေတာပြတယ်လို့လည်းပြောပါတယ်။သမ္မတထရမ့်ဟာထိုင်းကိုသာမကပဲစင်ကာပူနဲ့ဖိလစ်ပိုင်ခေါင်းဆောင်တွေကိုပါဖိတ်ခေါ်ခဲ့တာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်းအာဆီယံနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေကိုဖိတ်ခေါ်ဆွေးနွေးခဲ့တာပါ။ထိုင်းရာရှိတွေဟာသမ္မတထရမ့်တက်လာတဲ့ဒီနှစ်ဆန်းကစပြီးအမေရိကန်နဲ့တန်တမာရေးပြန်ပြီးဆက်နိုင်ဖို့အတွက်ကြိုးစားခဲ့တာပါ။အမေရိကန်နဲ့ထိုင်းတို့ကြား2006ခုနှစ်ဝန်ကြီးချုပ်တက်ရှင်ရှင်နဝတ်ကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းခဲ့ခြင်းကစပြီးဆက်ဆံရေးတွေမပြေလည်ခဲ့ဘူးလို့ထိုင်းအထက်လွှတ်တော်အမဟောင်းခရစ်စ်ချူနာဗန်ကပြောပါတယ်။ဒါပေမဲ့လည်းအရွေးကောက်ခံသမ္မတဖြစ်တဲ့တက်ရှင်လက်ထက်ကမူရစေဝါတိုက်ဖြစ်ရေးစီမံကိန်းနဲ့လူပေါင်း2500ကျော်အသက်ခံရတာတွေတောင်ပိုင်းဒေသအရေးကိန်းတွေတာတွေကနေလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့ပေမဲ့အမေရိကန်ဘက်ကလှည့်လည်ရှုခဲ့တာတွေ့ရတယ်လို့ဆိုပါတယ်။အခု2014မှာတော့အာနာသိမ့်ပြီးတက်လာတဲ့ project ကိုသမ္မတအိုဘားမားလက်ထက်မှာအမေရိကန်ကရောဥရောပနဲ့ဩစတြေးလျမဟာမိတ်တွေကပါဝိုင်းပြီးစီးရေးဆက်ဆံမှုတွေကိုဖျက်တောက်ခဲ့ရကနေထိုင်းကရုရှားနဲ့တရုတ်တို့နဲ့ဆက်ဆံရေးတိုးလာခဲ့တာဖြစ်ပါတယ်။တရုတ်နဲ့တိုးလာတဲ့ဆက်ဆံရေးမှာစီးရေးပူးပေါင်းမှုတွေပါနေပြီးမကြသေးခင်ကပဲတရုတ်လုံတန်ချက်ကားကားတွေနဲ့ဒေါ်လာတန်း1000လောက်တန်းနဲ့တရုတ်လုံရင်းကိုတင်မော3000ဝယ်ယူဖို့အတွက်အော်ရာမှားခဲ့တာဖြစ်ပြီးအရင်ကအမေရိကန်နဲ့ရှိခဲ့တဲ့ပုံမှန်ဆက်ဆံရေးတွေယော့လာတာဖြစ်ပါတယ်။အခုတော့နှစ်ရှည်လများရင်းရင်းနှီးနှီးရှိခဲ့တဲ့အမေရိကန်နဲ့ထိုင်းနှစ်နိုင်ငံဆက်ဆံရေးပြန်ပြီးကောင်းလာမယ့်အခြေအနေမှုကြိုးဆိုတယ်လို့ထိုင်းဒီမိုကရက်တစ်အထက်လွှတ်တော်မဟောင်းခရိုက်ဆက်ကပြောပါတယ
်။ I think it's welcoming for the Thais. I do think
ထိုင်းနိုင်ငံတွေကြိုးဆိုရမှာပါ။ထိုင်းနိုင်ငံမှာဒီမိုကရေစီပြန်ရဖို့တခုတည်းကိုပဲထက်တွက်ပြီးကျွန်တော်တို့ကိုလစ်လူဆူထားဖို့မဖြစ်နိုင်ဘူးလို့ကျွန်တော်ထင်ပါတယ်။အခုသမ္မတထရမ့်ချင်းကတဲ့ပုံစံတကဒါကိုပြောင်းသွားစေတာမျိုးကြိုးဆိုရမှာပါ။
ဒါပေမဲ့လည်းလူခွင့်ရေးအဖွဲ့တွေကတော့ထိုင်းနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေလူကုန်ကူးမှုတွေနဲ့တခြားလူမှုပြဿနာတွေအတွက်စိုးရိမ်နေတာဖြစ်ပါတယ်။နယူးယောက်အခြေစိုက် Human Rights Watch လူခွင့်ရေးအဖွဲ့ကဖီလ်ရောဘတ်ဆန်ကတော့ဒါဟာလူခွင့်ရေးကိုဂရုစိုက်တဲ့အမေရိကန်နိုင်ငံခြားရေးမူဝါဒကိုသမ္မတထရမ့်ကပစ်ပယ်တယ်ဆိုတာကိုသက်သေပြနိုင်တဲ့အချက်တစ်ခုဖြစ်လာနိုင်တယ်လို့ပြောပါတယ်။ကဲခတ်တွေကတော့အခုလိုနှစ်နိုင်ငံဆက်ဆံရေးပြန်ပြီးလှုပ်လာတာဟာတရုတ်ရဲ့အရှိတောင်အာရှဒေသရင်းဩဇာလွှမ်းမိုးဖို့အတွက်ကြိုးစားမှုကိုချိန်ဝင်ရှာညှိတာဖြစ်တယ်လို့မြောက်ကိုရီးယားကိုအမေရိကန်ရဲ့တန်တမန်နီလန်ရှင်မတိုးနောက်မဆုတ်ဖြစ်နေတာကိုဖြေရှင်းရေးမှာအထောက်အကူရစေမယ်လို့သုံးသပ်ကြပါတယ်
။ဒေါက်ခင်မျိုးသက်ပြောပြသွားတာပါ။အခုတော့ကြောင်မင်းသွေးလျှက်စစ်စက်ရုံတွေမြန်မာနိုင်ငံမှာတိုးချဲ့ဖို့ပြင်ဆင်နေတဲ့သတင်းကိုတင်ပြမှာပါ။လျှက်စစ်လိုအပ်ချက်ကိုဖြည့်ဆည်းပေးဖို့အတွက်ကြောင်မင်းသွေးလျှက်စစ်စက်ရုံတွေကိုတိုးချဲ့ဖို့ပြင်ဆင်နေရမှာတဘာဝပတ်ဝန်းကျင်ဆိုင်ရာအရေးပါတဲ့စံနှုန်းသတ်မှတ်ချက်တွေမရှိတာနဲ့ဥပဒေကာကွယ်မှုအားနည်းနေတာတွေကြောင့်ကြောင်မင်းသွေးလျှက်စစ်စက်ရုံတွေကိုတိုးချဲ့ဖို့မလုပ်သင့်ဘူးလို့တဘာဝပတ်ဝန်းကျင်ပညာရှင်တွေဘက်ကထောက်ပြပါတယ်ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မေခကစူးစီးတင်ပြမှာပါရှင
်လျှက်စစ်လိုအပ်ချက်ဖြည့်ဆည်းဖို့အတွက်ကြောင်မီသွေးလျှက်စစ်စက်ရုံတွေတိုးချဲ့လုပ်ကင်ဖို့ NLD အစိုးရဘက်ကပြင်ဆင်မှုတွေရှိလာချိန်မှာအခုလိုပညာရှင်တွေဘက်ကဝေဖန်ထောက်ပြမှုတွေရှိခဲ့တာပါတဘာဝပတ်ဝန်းကျင်ပညာရှင်တဦးဖြစ်တဲ့ဦးဝင်းမျိုးသူကတော့မြန်မာနိုင်ငံမှာကြောင်မီသွေးလျှက်စစ်စက်ရုံတွေတိုးချဲ့ဖို့မလုပ်ဆောင်တင်သေးဘူးလို့အခုလိုပြောဆိုလိုက်ပါတယ
်ကျွန်တော်ပတ်ဝန်းကျင်ထိန်းသိမ်းဥပဒေက2012မှာစပေါ်လာတယ်ပတ်ဝန်းကျင်ဝန်ကြီးဌာနကလည်းဌာနကလည်းကျွန်တော်2013 14အဲ့လောက်မှပေါ်လာတာဖြစ်တဲ့ဒီဌာနတွေတော့တင်းပြည့်ကြက်ပြည့်စွန်းစန်းတမန်လုံနိုင်ဖို့ဟာဒီမြန်နိုင်ငံဒီမှာ10နှစ်ကနေ15နှစ်လောက်ချိန်ယူရတယ်အဲ့တော့ဥပဒေကိုယ်တိုင်ကလည်းအားနေတယ်ဥပဒေကိုကောင်းတယ်ဖော်တဲ့စုံမွေးလုပ်တဲ့ဖွဲ့တွေကလည်းအားနေတယ်ဒါကြောင့်မလို့အဲ့လိုချိန်နေမှာကျွန်တော်တိတ်ပြီးတော့ဒီလိုမျိုးဆုံးရှုံးကြေးတွေများတယ်အန္တရာယ်များတဲ့စီမံကိန်းတွေမလုပ်ဖို့ကျွန်တော်တို့ကပြောနေတာကျွန်တော်တိတ်ပြီးအန္တရာယ်မများလဲရွေးချယ်စရာရှိတဲ့နီလန်းတွေကိုတုံးမှာတစ်ချိန်တည်းမှာလည်းပတ်ဝန်းကျင်အဖွဲ့တွေကိုလည်းအားကောင်းလောက်အောင်လုပ်ပါ
လက်ရှိမှာတော့ကော်တောင်းနဲ့တီချစ်မှာကြောင်မီသွေးလျှက်စစ်တအားပေးစက်ရုံနှစ်ရုံလဲပတ်နေပြီးအစိုးရအနေနဲ့8000မီကာဝက်လောက်ထုတ်နိုင်တဲ့ကြီးမားတဲ့စက်ရုံပေါင်း10ရုံလောက်တိစောက်ဖို့စီစဉ်နေတာတွေရှိပါတယ်မြန်မာနိုင်ငံဟာထုတ်လုပ်မှုစံချိန်စံနှုန်းသတ်မှတ်ချက်မရှိဘဲကြောင်မီသွေးသုံးလျှက်စစ်တအားပေးစက်ရုံအစ်စ်တွေအကြီးကျယ်တိုးချဲ့ဖို့လှုပ်ဆောင်နေတဲ့တခုတည်းသောအာရှနိုင်ငံတစ်ခုလည်းဖြစ်ပါတယ်ကြောင်မီသွေးသုံးလျှက်စစ်တအားပေးစက်ရုံတွေထပ်ပြီးအကောင့်ထဲပေါ်မယ်ဆိုရင်အဲ့ဒီစီမံကိန်းတွေကထုတ်လွတ်လိုက်တဲ့လေထုညဉ့်ညမ်းမှုဟာအိန္ဒိယတရုတ်နိုင်ငံတွေမှာခွင့်ပြုထားတဲ့ပမာဏထက်ဆယ်ဆပိုများမယ်လို့ပညာရှင်တွေကခန့်မှန်းနေကြတာပါ။ Harvard တက္ကသိုလ်လေဒုဓာတုတရုတ်ခွဲဌာနကကောက်ယူထားတဲ့စစ်တမ်းအရာမြန်မာနိုင်ငံအနေနဲ့ကြောင်မီသွေးသုံးလျှက်စစ်စက်ရုံတွေတိုးချဲ့ဖို့လှုံ့ဆော်မယ်ဆိုရင်လေဒုညဉ့်ညမ်းမှုပမာဏဒီထက်ပိုများလာဝယ်ရှိပြီးလေဖြတ်ခြင်းနဲ့အဆုတ်ရောဂါအပါအဝင်နှလုံးရောဂါလာမစေဘဲကလေးမွေးတာနဲ့စိတ်ပိုင်းဆိုင်ရာနဲ့ခန္ဓာကိုယ်ကြီးထွားမှုနှုံပုံမှန်မဟုတ်တာတွေဖြစ်လာနိုင်တယ်လို့ဖော်ပြထားပါတယ်ဒီထုတ်လွတ်လိုက်တဲ့ဓာတ်ငွေတွေကြောင့်အရွယ်မတိုင်ခင်သေဆုံးမှုက3သိန်းနီးပါးရှိလာနိုင်ပြီးနှစ်စဉ်သေဆုံးမှုကတော့အယောက် 9,000 နီးပါးရှိနိုင်မယ်လို့သဘာဝပတ်ဝန်းကျင်ပညာရှင်တွေကခန့်မှန်းထားလဲရှိပါတယ်လက်ရှိအစိုးရဘက်ကကော်တောင်းတဲ့တီချစ်မှာကြောင်မီသွေးသုံးလျှက်စစ်တာအပိစက်ယုံတွေကိုစတင်လဲပတ်နေပြီးနောက်ထပ်တိုးချဲ့ဖို့ပြင်ဆင်နေတာမှာဒေသခံတွေဘက်ကဒီပေါ်မှာသဘောမတူဘဲကန့်ကွက်မှုတွေရှိနေပါတယ်ဒီလိုဖြစ်ပေါ်နေတဲ့အပေါ်မှာလုပ်ငန်းရှင်တွေဘက်ကလက်တလုံးကြအမျက်ထုတ်မှုတွေကြောင့်ဒေသခံတွေမှာအများကြီးထိခိုက်ခံစားနေရတယ်လို့ပညာရှင်တွေဘက်ကထောက်ပြကြပါတယ်။အစိုးရဘက်ကတော့အခုချိန်ထိကြောင်မီးသွေးစက်ရုံတွေထပ်တိုးဖို့လှုပ်ဆောင်နေပေမဲ့ဘလို့စနစ်နဲ့လှုပ်ဆောင်မယ်၊ဘာတွေကာကွယ်ပေးသွားမယ်၊ဘလို့တွေလှုပ်ဆောင်မလဲဆိုတာကိုပွင့်လင်းမြင်သာစွာထုတ်ဖော်ပြောကြားမှုလည်းအခုချိန်ထိမရှိသေးတာကြောင့်အစိုးရအပေါ်မှာတဘာဝပတ်ဝန်းကျင်ပညာရှင်တွေဘက်ကအခုလိုဝေဖန်ထောက်ပြမှုတွေရှိနေတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းသတင်းတောက်မမေခါပါရှင်။မကြာခင်မှာတော့သွေးမခဲစေးအကြောင်းကိုပြောပြမယ်။ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပါဖို့ VOA မြန်မာပိုင်းစီစဉ်ဒီကိုဆက်လက်နားဆင်ကြပါလို့ဖိတ်ခေါ်ပါရရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ကြနေနေနဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိလိုင်းဒိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်တဲ့အခါမှာတော့
သွေးမခဲဈေးဆိုတဲ့နေရာမှာ Indigo Agilent ပေါ့ဗျာသွေးကိုမခဲအောင်လုပ်ထားတာပေါ့ဗျာသွေးဆိုတာတော့ကဏ္ဍကိုယ်ထဲမှာခဲအောင်လုပ်တဲ့ပဲလည်းရှိတယ်
ဒါကတော့သွေးမခဲဈေးရဲ့ကောင်းကျိုးနဲ့ဆိုးကျိုးတွေကိုပြောပြမယ်ကျန်းမာရေးကဏ္ဍကိုထုံးလွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းတိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်။ဒီနေ့ပြန်တင်ပြမယ့် EDM အသုံးကတော့
To fill someone's shoes.
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက TO2FILL to fill ကဖြေဖို့ SOMEONE'S someone's ကလူတူတယောက်ရဲ့ SHOES shoes ကဖနာဆိုတော့စကပိုက်ထွန်းရဲ့လုံကောက်အသေးပဲကလူတူဦးတယောက်ရဲ့ဖနက်ကိုဖြေဖို့ပေါ့ EDM အတိပဲကတော့ကျမတို့မြန်မာမှာလူတူဦးရဲ့ခြေရာကိုလိုက်နှင်းနိုင်အောင်လူတူဦးရဲ့ခြေရာကိုမှီနိုင်အောင်လှုပ်ဖို့နဲ့ဆင်တူတယ်လို့ဆိုရမှာပါဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our schoolis among the top in the state.
Jang Osia a tit ka ro Jang Osia haung ye chia ko lai mi nai mu a tor li chou sa ya au me. Chuno ro jang ga pi ne ma thait tan sin win jang dui ne pa ni da ko bya lu de bi ya ba de. U ma ko naw ta khaw na sin chi cha ya au.
The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state.
လူတူဦးရဲ့ခြေရာကိုလိုက်နှင်းနိုင်အောင်လူတူဦးရဲ့ခြေရာကိုမှီနိုင်အောင်လုပ်ဖို့ဆိုရင်ဘယ်လိုပြောမလဲ
To fill someone's shoes
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းရဲ့ American 3 English စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင
်။တို့ရရှင်များရှင်ဒိုးဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတဲ့နောက်နိုင်ငံတကာရဲ့မြန်မာပြည်ပေါ်ရေးယူပိတ်ဆို့မှုတွေအားလုံးလျော့ကျသွားတယ်ဆိုပေမဲ့မြန်မာညီငယ်ရေးရခိုင်ရေးဆရာတွေနဲ့ပတ်သက်လို့တော့ဖိအားတွေရင်ဆိုင်နေရဆဲပါဒေါ်ဆန်းစုကြည်ဟာဆိုရင်လေပြီးခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲဥရောပခရီးစဉ်နောက်မကြခင်ဆိုရင်တရုတ်ခရီးစဉ်စသဖြင့်နိုင်ငံတကာဆက်ဆံရေးတွေမှာမြန်မာအစိုးရကိုစားအဓိကဆောင်ရွက်နေသူဖြစ်ပါတယ်။ဒါကြောင့်ဒေါ်ဆန်းစုကြည်ရဲ့နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံခြားရေးမူဝါဒတွေကိုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပေးဖို့ကြားမယ်ဆိုရင်တိုက်ရိုက်လေလံအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုဆွေးနွေးလို့တဲ့အမည်အယူဆမေးခွန်းတွေကိုလည်းကြိုတင်ပေးပို့ချလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ email လိပ်စာက bambies@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့0932312555ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိကြတဲ့သောတာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင်။
တိုင်းဟိတ်လေလိုက်အစီအစဉ်တွေကနေသောရရှင်ရဲ့သဘောထားအမြင်တွေကိုတင်ဆက်နေတာမို့ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရရှင်အခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်မှာပါဒီတစ်ပတ်မှာတော့ သွေးမခဲစေအကြောင်းတင်ပြထားပါတယ်နှလုံးခွဲစိတ်ထုခုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂခွဲစိတ်ကုဌာနအငိမ့်စားပါမောခဌာနမှူးဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်โอเคပါမောခဒေါက်တာခင်မောင်အေးခင်ဗျာကျွန်တော်တို့ဒီသွေးမခဲစေးပေါ့ဆရာနော်ဒီကျမရေးဆေးရုံစေးပေးကန်နေမှာသုံးနေရတဲ့ဒီအနေအထားကဘယ်လိုရှိလဲဆရာကြီ
းသွေးမခဲစေးဆိုတဲ့နေရာမှာအန်တီကိုအဂူလန့်ပေါ့ဗျာသွေးကိုမခဲအောင်လုပ်ထားရတာပေါ့ဗျာသွေးဆိုတာတော့ခန္ဓာကိုယ်ထဲမှာခဲအောင်လုပ်တဲ့ဘက်လည်းရှိတယ်ကျဲအောင်လုပ်တဲ့ဓာတ်တွေလည်းရှိတယ်ဒီဓာတ်တွေကအမြင်မျှတနေရတာပေါ့အဲ့တော့ကျွန်တော်တို့ပမာဏနေရာမှာဆိုလို့ရှိရင်လည်းဒီသွေးမခဲစေးတွေကတော်တော်သုံးနေရတဲ့အနေအထားတွေမှာတော်တော်လေးရှိလာပြီဆိုတော့ဒါနဲ့ပတ်သက်လို့တော့ကျွန်တော်တို့သိထားတဲ့လေထင်တာပေါ့လေ
ဟုတ်ကဲ့ဆရာလေးတော့ဒီသွေးမခဲစေးရဲ့သဘောတဘာဝလေးကိုဆရာကြီးနည်းနည်းရှင်းပြပေးပါလား
ခန္ဓာကိုယ်ထဲမှာသွေးရလက်တက်နေတယ်ဥမာဓာလေးရှာသွားရင်သွေးရခဲပြီးပိတ်သွားမှဒီလိုသွေးဆက်မထွက်တော့ဘူးပေါ့အဲတော့သွေးခဲအောင်လုပ်ပြီးရက်တည်းရှိတယ်ထုံနည်းကြည့်တာပဲသွေးကလည်းကျဲနေလို့လိုတယ်လိုအပ်တဲ့ခါမှလည်းကျွန်တော်ခဲသွားဖို့လိုတယ်အဲ့ဒါမှသွေးမခဲစေးဆိုတာအန်တီကိုအဂူလန့်ဖြစ်ပါတယ်သွေးကျဲစေးဆိုတာလည်းရှိပါသေးတယ်အဲ့ဒါတော့အန်တီပလက်တ်လက်လို့ခေါ်တာပေါ့ခုမှဆိုတော့ညာလူများအသုံးပြုလို့ရဲ့သွေးကိုခကြဲကြဲလေးပြောင်းလို့ပြေးတာလေအက်စပရင်လို့ဥမာကလိုပီဒိုဂယ်လို့အများကြီးရှိပါတယ်ဒါသွေးကိုကျဲအောင်လည်းလုပ်တဲ့ဈေးတစ်ခုဖြစ်ပါတယ်ကျဲမခဲသေးဆိုတာကတော့တကူညာသူ့တောက်တာလို့ရှိရင်ရှာဒါတွေပါလို့ဖြစ်သွားလို့ရှိရင်တောက်နေလို့ဆိုတာလူတိုင်းကသိနေရမယ်ဒါမှမဟုတ်ကျွန်တော်တို့ဥမာ warfarin anticoagulation chart ပါညာစသည်ရှိတယ်အဲ့ဒီမှာလည်းသူစီရှိတယ်ဥမာ heparin ဆိုတော့ heparin ဆိုတော့ဒီတိုင်းပြည်နေရဇောင်းတိုင်းပြည်နေ heparin အဲ့ဒါအခုအစ်စ်တွေလည်းပေါ်လာပါတယ်အများကြီးရှိပါတယ်ဥမာကစ္စားလာတော့ dabigatrin တို့ပါလို့ပေါ့လေဘာပဲကစ္စားလာတော့ warfarin ကတော့သွေးမခဲစေးမှာတတော်အရေးပါတဲ့ဈေးဝအနေနဲ့ရှိနေစေဖြစ်ပါလေ
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီသွေးမခဲစေးကိုကျွန်တော်တို့ဘလူယောဂာတွေမှာသုံးလဲဆရာ
ဟိုးတလောကကျွန်တော်တို့ပြောခဲ့တဲ့ကျွန်တော်တောက်ပြန်ပါလဲပါပါတယ်ကျွန်တော်ကသူပြန်ပြောပိတ်သွားတဲ့ယောဂါကြီးဟာကျွန်တော်သုံးနေတခါတလေသူ့မှာပလက်ဒီနေပြီးတော့ရှင်လှရှားမှုရှိပဲသူပြန်ပြောဒီခဲသွားတယ်ကျွန်တော် DVD ပေါ့ deep vein thrombosis ဆိုတာမဖြစ်အောင်တူတင်ကာကွယ်ပြီးသုံးတဲ့အခါလည်းရှိပါရဲ့နောက်တစ်ခါနှလုံးမှာသွေးကြောတွေပိတ်သွားတဲ့အခါမှာယူပြက်မှာလည်းသုံးရတဲ့အခါတွေလည်းရှိပါရဲ့နောက်အများဆုံးနဲ့အရေးကြီးဆုံးလက်ကလောပြဿနာကတော့ငမနေရလည်းအခုကချင်းချင်းတိုးတက်လာတဲ့အတွက်ကြောင့်အစိုးရအစိုးရနေဗတ်ကြီးဒီအဒီဗတ်ကြီးမိုက်ထရဗတ်ကြီးစသဖြင့်ဒီအစိုးရကြီးဟာအများဆုံးအပိုင်းကြီးမက်ကနီကယ်ဒီဒီနေပါညာစသဖြင့်အကုန်လုံးဒီမက်တီရီယယ်တွေနဲ့လောက်တာတဲ့အတွက်ကြောင့်သွေးနဲ့တူနဲ့ထိတွေ့တဲ့အခါမှာခဲသွားတဲ့တဘောရှိတယ်ခဲသွားရင်အဲ့ဒီဘာကြီးအလုံးမလုံးလူကအသက်ဆိုးဆိုးသွားနိုင်တယ်ဒါမလို့ဒီအစိုးရထက်တာတဲ့လူတွေအားလုံးဟာသွေးမခဲစီတောက်နေရပါတယ်ဒါပေမဲ့ခွဲစိတ်တဲ့အခါမှာသွေးမခဲအောင်ရင်အဲ့ဒီကာရီမှာတွေ့ပါတယ်ဒီအနေနဲ့ပတ်သက်လို့လေကျွန်တော်တို့ကတော်တော်ဒီနေရာပေါ်မှာပညာလေးပြရပါတယ်ဘယ်လိုဆက်လက်တောင်းရမလဲတစ်သက်လုံးတော့ရဖြစ်ပါတယ်ဒီအဆိုရှင်ဖြစ်တာလေးလို့ဆိုရင်
ဟုတ်ကဲ့ဆရာအခုလို့ဒီအရေးကြီးတဲ့ယောဂတွေမှာပေါ့နော်သုံးတဲ့အခါမှာသတိပြုထားတဲ့အချက်တွေရှိလားဆရာ
အာရှိပါတယ်ခင်ဗျာအရေးကြီးတော့ပြင်းမကျဲစေးတောင်းနေလို့ကသွေးတွေတိတ်တိုးသွားလို့မဖြစ်ပါဘူးတွေးတိုးသွားလို့ရှိရင်တွေးတိုးမှာတက်သွားလို့ဦးနှောက်မှာတွေးအောက်သွားတဲ့အခါမှာဆိုလို့ရှိရင်ဒီမကဲစီတောင်းနေတယ်ဗျာသူတွေအုံတယ်မှာပို့ပြီးထွက်နိုင်တဲ့သဘောတွေရှိပါတယ်။နောက်ပြီးတော့အရေးပေါ်ခွဲစိတ်ကုသမှုခံယူရတဲ့လူဆိုလို့ရှိရင်သူမကဲစီတောင်းနေရပြီဆိုရင်ဆရာဝန်ကိုချက်ချင်းအကြောင်းကြားရမယ်ဆိုတာကိုကျွန်တော်တို့ဒီ anticoagulation chart ပေါ့အဲ့မှာကိုအပြီးပြောထားပါလေ။အဲ့တော့မှအခြားခွဲစိတ်မှုဥပါရဥတက်ရောင်တာတို့အစာရင်ပေါက်တာတို့ခွဲမယ်ဆိုလို့ရှိရင်တို့ကိုဒီသူ့ကိုတံပြန်မဲ့ဆေးတွေဗီတာမင် B တို့ပါလို့ပေးပြီးမှတို့ခွဲရမယ်fresh blood data မင်းစသည်ပေါ့အဲ့လိုမျိုးတွေလည်းဖြစ်တယ်နောက်တော့မွေးရပါဒီသွေးခဲတာကိုထိခိုက်တဲ့ယောဂါရှိရလူတွေမှာလည်းအကြီးပြုရပါလိမ့်ဗျာနောက်တစ်ခုကတော့ကိုဝင်ဆောင်တွေပေါ့ညာအဲ့ဒါသတိထားရပါလိမ့်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့ဒီကိုဝင်ဆောင်တွေကအထူးသဖြင့်များပြားလေးရှိတာကိုဆရာနော်အဲ့ဒီခါကျတော့ကိုဝင်ဆောင်တွေမှာကဒီမိခင်အသက်ပြင်လာခလေးအသက်ပါဒီအနေရရှိနိုင်တဲ့အတွက်ကျွန်တော်ဒီကိုဝင်ဆောင်နဲ့ပတ်သက်ပြီးတော့ဒီသွေးမခဲစေးသုံးတဲ့အချက်ကိုနည်းနည်းထပ်ပြီးရှင်းပြပေးပါလားဆရာ
။ဒီဟာအင်မတန်မှအရေးကြီးတဲ့အချက်လို့လည်းပြောရပါလိမ့်မယ်။ဥမာယောဂါဆိုတော့ဖြစ်နေကြတာပေါ့ဗျာ။ဥမာနှလုံးမှာ အဆို့တွေပြည့်စည်သွားတယ်သူအသက်ရှင်တော့ငယ်ငယ်တူသွားနိုင်တယ်ဆိုလို့ရှိရင်ကျွန်တော်ကအဆို့တွေလဲပြရမှာကိုအဲ့လိုလဲပေးပြီးတဲ့အခါမှာသူ့ကိုကျွန်တော်တို့ကကိုယ်ဝန်မဆောင်ဘူးတော့ကျွန်တော်တို့ကတိုက်တွန်းတယ်ဒါပေမဲ့လည်းအဲ့လိုပြောတတ်တဲ့ကြားရလည်းကိုယ်ဝန်ရှိသွားတဲ့အခါလည်းရှိနိုင်တာပေါ့ဗျာအဲ့လိုရှိသွားတဲ့အခါမှာဆိုလို့ရှိရင်တော့ကျွန်တော်တို့ကအထူးသဖြင့်ပထမ3လစေမတမ်းမှအရေးကြီးပါတယ်အဲ့ချိန်မှာခန္ဓာကိုယ်အစိတ်အပိုင်းတွေဟိုအခြေခံတွေစပြီးတည်ဆောက်နေတဲ့အချိန်မှာအုံနောက်ကိုနှလုံးတွေပါလို့ဆိုရင်အဲ့ဒီအချိန်မှာကလေးတွေကအမျိုးမျိုးခြွေခြွေချက်တွေရှိနေတဲ့အတွက်ကြောင့်ပထမ3လမှာသွေးမခဲစီ warfarin ဆိုတာပေါက်စီးကိုဒီကလေးရဲ့အင်္ဂါတွေဖွံ့ဖြိုးမှုကိုပြင်ဆင်နိုင်တဲ့အတွက်ကြောင့်ကျွန်တော်ကမတိုးမှုတွေတစ်ကဘာလုံးကလက်ခံထားပါတယ်ပထမ3လမှာဆိုလို့ရှိရင်ထိုးစေတဲ့နေရာပါလေတော်တော်လေးတော့ဂိကရနိုင်နေနေ့တိုင်းထိုးပေးနေရတာသို့တော်လည်းပဲထိုးကိုထိုးရမယ်အဲ့ဒီကနေပြီးတော့3လပြီးသွားတဲ့နောက်ပိုင်း36ပတ်လောက်အထိကိုတော့ကျွန်တော်တို့ကအတွေးမကဲစီ waffling ကိုကျွန်တော်တို့ပြန်တိုက်တယ်အဲ့ဒီအချိန်မှာတော့ခန္ဓာကိုယ်အစိတ်တိုင်းနေရာတော်တော်လေးပြီးချောက်ပြီးဖြစ်တဲ့အတွက်ကြောင့်ဒီအချိန်မှာတော့တိုက်တယ်တခါမွေးခံကြီးကြလို့ရှိရင်ကျွန်တော်တို့36ပတ်ကနေပြီးတော့မွေးတဲ့အထိတော်ကြီးအဲ့မှာကျွန်တော်တို့ဆေးပြန်ထိုးရပါလေဒီကိစ္စကတော့လူတယောက်ဒါအမျိုးသမီးတယောက်ကအဆိုးရှင်နေရှိနေပါရဲ့နဲ့ကိုဝင်ရှိသွားရင်တော့ဒါကိုတည်ပြီးသားကသူတို့ခေါ်ပြီးတော့ဇာဝန်ကြီးတယောက်အနေနဲ့ကောင်ဆယ်လင်းလုပ်ပေးရပါမယ်အဲ့ဒါမှသာလေမွေးလာတဲ့ခရီးအားကိုယ်ကရရီမွေးမလာဘဲနဲ့မွေးရပါအယောဂါကြီးပါမလာဘဲနဲ့အောင်မြင်မွေးလာနိုင်မှာဖြစ်ပါလေကျွန်တော်တို့ကဗျာဖြစ်နိုင်တော့ကိုဝင်မယူတော့ပါလာပဲဒါပေမဲ့ကိုယ်ရလည်းရှိသွားနိုင်တယ်မတော်လေးကြီးရှိတာဟုတ်ဒါကြောင့်မို့လို့ဒီကိစ္စကသူတို့ကဝေါ်ဖရင်ပေါ့ဗျာဝေါ်ဖရင်ကဒီပြည်သားကိုတော်တော်လေးထိခိုက်နိုင်တယ်နောက်ဒါအပြင်ဒီဝေါ်ဖရင်ကလည်းချိန်ကတွေ့ရတာသူအင်တန်ခက်တဲ့ဆေးတစ်ခုဖြစ်ပါတယ်ဒါကြောင့်မို့လို့ဒီကိစ္စကလည်းတော်တော်လေးကိုကိုယ်ဝန်ဆောင်နေမှာဒီကြောင့်ဆောင်ရွက်နေတဲ့ဒီချက်ရှင်းပြရမယ့်အရာဖြစ်တယ်လို့ကျွန်တော်ထင်ပါတယ်ခင
်ဗျဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမကြီးခဏပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့သတင်းနဲ့အစီအစဉ်အားလုံးကို website စာမျက်နှာအပြင် Facebook ဖြစ်တဲ့ VOA Burmese News မှာလည်းအချိန်မရွေးနှาศင်ကြည့်ရှုနိုင်ကြပါတယ်အခုဆက်လက်ပြီးတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်မှာပါနေဆက်သတင်းထောက်တွေကစူးစီးတင်ဆက်ထားပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNY ဝိုင်းလုံသားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာလို့ကတော့ဆန်ဒီနယ်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းမှာတအံပလောင်အမျိုးသားလူမျိုးရေးတပ်မတော် TNL နဲ့အစိုးရတပ်မတော်တို့ကြားမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံအမျိုးသမီးတဦးသေဆုံးပြီး၃ဦးဒဏ်ရာရရှိခဲ့တယ်ဆိုတဲ့သတင်းချင်းပြည်နယ်ဖလန်းမြို့နယ်ကကျေးရွာတစ်ခုမှာနေအိမ်တစ်လုံးမိလောင်မှုကြောင့်17နှစ်အောက်ကလေးငယ်၃ယောက်နဲ့မိခင်တစ်ယောက်သေဆုံးသွားတဲ့သတင်းနေရပြန်ပို့ခံနေရတဲ့ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကြောက်စဲတောင်ကြီးရွာကစစ်ဘေးရှောင်ဒုက္ခသည်မိသားစု40ကျော်ဟာစာဝတ်နေရေးအခက်အခဲနဲ့ကြုံတွေ့နေကြရတဲ့ဆိုတဲ့သတင်းတွေကိုကြားချင်ရပါပါရှင်
။ကျမကနန်းဟွန်ပါသတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းမှာတအန်းပလောင်အမျိုးသားလူမျိုးရေးတပ်မတော် TNLA နဲ့အစိုးရတပ်မတော်တို့ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံအမျိုးသမီးတဦးတည်ဆုံးပြီး3ဦးဒဏ်ရာရရှိခဲ့ပါတယ်။မေလ၂ရက်နေ့ကမွန်းတဲ့ချိန်ကနေမွန်းလွဲပိုင်းအထိနမ်ခမ်းမြို့အရှိတောင်ဖက်နမိုင်ခန့်အကွာမှာတိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲပြင်းထန်တဲ့အတွက်အစိုးရတပ်မတော်ဖက်ကတိုက်ပွဲဝင်ရဟတ်ရင်20နဲ့ကူပစ်ခဲ့တယ်လို့ TNLA ပြန်ကြားရေးဌာနကထုတ်ပြန်ပါတယ်။နှစ်ဖက်ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ကောင်းခືရွာနဲ့ဟောမြွာအတွင်းလက်နဲ့ကြီးကြီးကြရောက်ပောက်ကွဲတဲ့အတွက်အသက်90ကျော်ဒေါ်ရလိုင်းခွန်ရအမ်းဒီဆုံးပြီးကျေးလက်ရွာသူအမျိုးသမီး3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့နမ်ခမ်းမြို့ပြည်သူ့စည်းရုံးတာဝန်ကြီးဝန်ထမ်းတဦးကပြောပါတယ်
ချင်းပြည်နယ်ဖလန်းမြို့နယ်ကျေးရွာတစ်ခုမှာနေတလုံးမီးလောင်မှုကြောင့်17နှစ်အောက်ကလေးငယ်3ဦးနဲ့အတူမိခင်တဦးတေဆုံးသွားပါတယ်ပြီးခဲ့တဲ့တနင်္လာနေ့ည7နာရီမှာဖလန်းမြို့နယ်15မိုင်လောက်ဝေးတဲ့စုံမွမ်းဆိုတဲ့ကျေးရွာမှာနေအိမ်မီးလောင်မှုဖြစ်ပွားခဲ့တာပါအင်အောက်ကမိဖို့ကနေတဆင်စတင်လောင်ကျွမ်းခဲ့တာဖြစ်ပြီးမိခင်ဖြစ်သူက မိခိုးမှုနေတဲ့ကလေး၃ယောက်ကိုကယ်ဖို့စ조사ရင်းအားလုံးတည်ဆုံရတာဖြစ်နိုင်တယ်လို့ဒေတာခန့်တွေကပြောဆိုပါတယ်
ကချင်ပြည်နယ်မြစ်ကြီးနားမြို့မှာကွန်ပျူတာပထမနှစ်ကျောင်းသားကိုပစ်တက်ခဲ့တယ်လို့ဆွတ်ဆွဲခံရတဲ့တပ်မတော်သားကိုစစ်ဆေးအရေးယူပစ်တံပေးမှုမှာတရားမျှတမှုမရှိဘူးလို့ကျောင်းသားဖတ်ခင်ကပြောပါတယ်။ပြီးခဲ့တဲ့စနေနေ့ကကွန်ပျူတာကျောင်းသားမောင်ကွန်ဆိုင်အောင်ကိုအောက်မေ့တဲ့ဆုတောင်းပွဲအခမ်းအနားမှာပြောကြားခဲ့တာပါ။ပြီးခဲ့တဲ့နှစ်ဇွန်လ20ရက်နေ့ကကွန်ပျူတာပထမနှစ်ကျောင်းသားမောင်ကွန်ဆိုင်အောင်ပစ်တက်ခံရမှုကြောင့်ပစ်တက်သူလို့ဆွတ်ဆွဲခံရတဲ့မြမတပ်မတော်ထောက်ပို့တပ်သားမောင်မောင်ကိုမြစ်ကြီးနားအခြေစိုက်မြောက်ပိုင်းစစ်ဌာနချုပ်မပခစစ်ခုံရုံးကထောင်တန်းနှစ်နှစ်ချမှတ်ခဲ့တာဖြစ်ပါတယ်ဒီအမှုနဲ့ပတ်သက်ပြီးတပ်မတော်ဖက်ကတေဆုံးသူကွန်ဆိုင်အောင်နဲ့အဖွဲ့ဟာလုံခြုံရေးတပ်မတော်သားနှုတ်ကိုဝိုင်းပြီးထိုးကျိတ်တနက်လှုပ်ခဲ့တဲ့အတွက်မတော်တဆကြီးလွတ်သွားတာဖြစ်တယ်လို့တည်င်းထုတ်ပြန်ထားပါတယ်မောင်ကွန်ဆိုင်အောင်တည်ဆုံမှုဖြစ်ရမှန်ပေါ်ပေါက်ရေးကော်မတီကပြည်သူလူထုနဲ့ဆက်ဆိုင်တဲ့မှုခင်းတွေကိုအရက်ဖက်တရားရုံးမှသာလွတ်လပ်စွာစစ်ဆေးသင့်တယ်လို့ပြောပါတယ်
။နေရက်ပြန်ပို့ခံရတဲ့ရခိုင်ပြည်နယ်ပုံနာကျွမြွနဲ့ကြောက်ဆက်တောင်ကျေးရွာကစစ်ပေးဆောင်ဒုက္ခတဲ့မိသားစု40ကျော်ဟာစာဝတ်နေရေးအခက်ခဲနဲ့ကြုံတွေ့နေရပါတယ်။2016ခုနှစ်မတ်လအတွင်းကရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်မတော်တို့အကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ရွာသားတွေဟာနေရွှွန့်ခွာပြီးကြောက်တော်မြို့နယ်ငစရိုင်းကျေးရွာမှာခိုလုံခဲ့ကြတာဖြစ်ပါတယ်။သူတို့ကိုကြောက်တော်မြို့နယ်အုပ်ချုပ်ရေးမှူးကနေရွှွန့်မပြန်ရင်အရေးယူမှာဖြစ်တယ်ဆိုတဲ့အတွက် AB လကစပြီးကိုယ့်အစီအစဉ်နဲ့ကိုနေရွှွန့်ပြန်ခဲ့ကြရတာဖြစ်တယ်လို့စစ်ဘေးဒုက္ခတဲ့ဦးမောင်လသိန်းကပြောပါတယ်။စစ်ဆောင်သူတွေအတွက်အိုးအိမ်ပြန်လည်ပြုတ်ပင်ပေးဖို့နဲ့စားတောက်ရေးတွေအတွက်တက်ဆိုင်ရာကတဆုံတရာကူညီပေးမှုမရှိဘူးလို့သူတို့ကပြောပါတယ်
။ထိုင်းမြန်မာနယ်စကရင်ပြည်နယ်မြဝတီမြို့မှာမီတာခတ်တိုးမြင့်ကောက်ခံမှုရှိလာတဲ့အတွက်မီးအားဖြန့်ဖြူးခွင့်ပေးထားတဲ့ကုမ္ပဏီကိုဒေသခံတွေကစီတန်းလဲလဲစန္ဒပ်ထုတ်ဖော်မှုတွေပြုလုပ်ခဲ့ပါတယ်။ဒေသခံ100ကျော်ဟာမေလ1ရက်နေ့မှာစန္ဒပ်ပြခဲ့ကြတာပါ။မြဝတီမြို့လက်စစ်မီးအားရှိရေးအတွက်ထိုင်းနိုင်ငံလက်စစ်မီးအားကိုဝယ်ယူပြီးရခိုင်ကတာဝန်ယူဖြန့်ဖြူးပေးတဲ့ NGL ကုမ္ပဏီနဲ့အစားထိုးတာဝန်ယူဖြန့်ဖြူးတဲ့ရွှေတောင်ရင်းကုမ္ပဏီတို့ကမီတာခတ်ကိုတယူနှစ်ထိုင်းပန်ငွေ၄ပတ်ကနေ၆ပတ်အထိတိုးမြင့်ကောက်ခံလို့ဒေသခံတွေကနေအခုလိုဆန္ဒထုတ်ဖော်တာဖြစ်ပါတယ်ဆန္ဒထုတ်ဖော်တဲ့ဒေသခံတွေဟာဒေသအာဏာပိုင်ကုမ္ပဏီတာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းသွားမှာဖြစ်ပြီးတစုံတရာပြန်လည်တုံ့ပြန်မှုမရှိရင်နောက်တစ်ကြိမ်ထပ်မံဆန္ဒထုတ်ဖော်မှာဖြစ်တယ်လို့လည်းဆန္ဒပြဦးဆောင်သူတွေကပြောပါတယ
်အခုသတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကချင်ပြည်နယ်အတွင်းမှာမူရစ်စည်းဝါတုံးဆွဲမှုရောင်းဝယ်မှုတွေဟာအလွန်ကြုံများပြားနေတဲ့အတွက်ကချင်ဘာသာရေးခေါင်းဆောင်တွေကချင်လူထုတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေစုပေါင်းပြီးတော့မူရစ်စည်းဝါကိုတိုက်ဖြတ်လာတာနှစ်နဲ့ကြီးရှိနေပေမဲ့မူရစ်စည်းဝါပပျောက်ခြင်းမရှိဘဲလူထုကိုအန္တရာယ်ပြုနေစေပဲဖြစ်ပါတယ်။ဘာကြောင့်အခုလိုဖြစ်နေပါသလဲ။ဒီအကြောင်းကိုတော့အမီကနေစူးစီးထားပြီးတော့ဆိုင်းမွန်းကနေတင်ဆက်ပေးပါမယ်။
ကချင်ပြည်နယ်အတွင်းမြို့တိုင်းရွာတိုင်းမှာမူရစ်စေဝါအထူးပေါ်များနေပြီးမူရစ်စေဝါတိုက်ဖြတ်ရေးအတွက်ကိုထုကိုထလှုပ်ဆောင်နေရတယ်လို့ဝိုင်းမော်မြို့နယ်ကချင်လူထုအခြေပြုမူရစ်စေဝါတိုက်ဖြတ်ရေးအဖွဲ့မှအတွင်းရေးမှူးဦးလွန်ခေါင်ကပြောပါတယ
်မိသားစုတိုင်းအိမ်ထောင်တိုင်းကျေးရွာတိုင်းရက်ကွက်တိုင်းမြို့နယ်တိုင်းမှာဒီမူရစ်စေဝါစီဝင်ပြန့်နှံ့မှုဟာအင်မတမကျေပြန့်တိုးပွားမှုနှုန်းအင်မတများနေတဲ့အတွက်ကြောင့်မလို့ဒီလူတိုင်းတရားကိုပါဝင်လို့ဆောင်ချင်းဖြစ်တယ်တော်အကုန်လုံးမပါဘဲနဲ့အကုန်လုံးမပါဝင်ဘဲနဲ့နေနေအန်ဒီပို့ပြီးတော့ကြီးလာနေတယ်ဆိုတော့တွေ့လို့ဒီနေ့လူထုအဆုံထုတရက်လုံးကဒီစီမံချက်လုံးကကြီးမှတတတာပါဝင်နေကြချင်းဖြစ်တယ်
မူရင်စေဝါကင်းစင်ဖို့ဘိန်းခင်းတွေကင်းစင်ဖို့အတွက်မြန်မာဆိုရက15နှစ်စီမံကိန်းကနေ2019ခုနှစ်အထိ5နှစ်အတွက်ထပ်တိုးပြီးတိုက်ဖြတ်သွားဖို့ချမှတ်ထားပါတယ်လက်တွေ့မှာကတော့မူရင်စေဝါပေါ်များနေတာဟာနိုင်ငံတော်ဆိုရကိုတိုင်လက်တွဲဖော်ဆောင်မှုအားနည်းနေတယ်လို့မြစ်ကြီးနားမြို့ကကချင်လူထုအခြေပြုမူရင်စေဝါတိုက်ဖြတ်ရေးအဖွဲ့ကအတွင်ရင်မှူးဦးတမ်ဂွန်းကပြောပါတယ်
ဒီတို့လူထုမူရစ်စေဝါတိုက်ဖြစ်ရေးလုပ်ငန်းမှာဒီခက်ခဲနဲ့ဟန်တာဖြစ်စေတာကဒီအဓိကတော့ဒီနိုင်ငံတော်ရဲ့မူပေါ်စီချမှတ်ထားတဲ့အတိုင်းဒါအကောင့်ထေဖို့မှုအားနည်းချက်ကဒါတို့ဒီမူရစ်စေဝါတိုက်ဖြစ်ရေးလုပ်ငန်းတွေမှာဒီဟန်တာဒီအခါတည်းခက်ခဲဒီဖြစ်စေတယ်လို့အဲ့လိုခံစားပါတယ်
ကချင်ပြည်နယ်တွင်မူရစ်စေဝါတွေဘိန်းခင်းတွေကင်းစင်ဖို့အောင်မြင်စွာတိုက်ဖြတ်နိုင်ဖို့အတွက်ကချင်လူထုစုပေါင်းဆွေးနွေးပြီးဧပြီလ25ရက်နေ့နေ့စဉ်နေ့တိုင်းကချင်လူထုမူရစ်စေဝါတိုက်ဖြတ်ရေးနေ့အဖြစ်သတ်မှတ်ထားပြီးမူရစ်စေဝါတိုက်ဖြတ်ရေးလုပ်ငန်းကိုလှုပ်ဆောင်လာခဲ့ပါတယ် 2023ခုနှစ်ကနေ2016ခုနှစ်အထိကချင်းပြည်နယ်အတွင်းဘိန်းဆိုင်ဧက9000ကျော်ဖျက်ဆီးနိုင်ခဲ့ပြီးဘိန်းဖြူနယ်စိတ်ကြွဆေးပြားကာလတံဖိုးကျပ်သိန်းပေါင်း6000ကျော်ကိုဖျက်ဆီးနိုင်ခဲ့တယ်လို့မူရင်ဆေးဆွဲတူဦးရေ1000ကျော်ကိုလည်းဆေးဖျက်ပေးနိုင်ခဲ့တယ်လို့ကချင်းလူထုမူရင်ဆေးဝါတိုက်ဖျက်ရေးအဖွဲ့ပက်ကြဆန်ကနေထုတ်ပြန်ထားပါတယ်
ဆက်ပြီးတော့မွန်လူထုအားစန့်ကျင်ကန့်ကွက်ထားတဲ့မော်လမြိုင်နဲ့ချောင်းစုံဘလူးကျွန်းကိုဆက်သွယ်ထားတဲ့တန်လွေမြစ်ကူတံတားအမိကိုဗိုလ်ချုပ်အောင်စန်းတံတားဆိုပြီးတော့ NLD အစိုးရကနေတံတားဖွင့်ပွဲကိုလာမယ့်အပတ်ထဲမှာကျင်းပမှာဖြစ်ပါတယ်။မွန်ဒီသားခန့်တွေစန့်ကျင်ကန့်ကွက်ထားတဲ့ကြားကအခုလိုတရားဝင်သတ်မှတ်ဖို့ပြင်ဆင်နေမှုဟာဘလူးကရေရိုက်မှုတွေဖြစ်ပေါ်လာနိုင်မလဲ။ဒီအကြောင်းကိုမိရင်စနိုင်းကစူးစီးထားပြီးတော့နမ်ဟုံကနေတင်ဆက်ပေးထားပါတယ်။
တရားဖွင့်ပွဲအခမ်းအနားကိုမေလ9ရက်နေ့မှာဖွင့်လှစ်ဖို့ပြင်ဆင်နေပါတယ်။တရားဖွင့်လှစ်မယ့်အစီအစဉ်ကိုမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကအခုလိုပြောပါတယ
်။9ရက်နေ့ဖွင့်မယ်။ဖွင့်ပွဲစီစဉ်တာကျွန်တော်တို့9ရက်နေ့ပါလား။9ရက်နေ့ကျရင်ကျွန်တော်တို့အားတော့စိတ်ပုတ်ပူတာပဲ။ဆောက်လေးဝင်ကြီးနေတာပဲ။ဘာလို့လဲ။ကြုတ်တယ်ပဲ။ဒါပါ။အဲ့တော့ဒီပိုင်းကျွန်တော်တို့ကတရားပြလိုက်ဖွင့်ပွဲစီစဉ်
တဒါဘော်ကိုဧပြီလ29ရက်နေ့ကရာယီဖြတ်တန်းခွင့်ပြုထားပေမဲ့မေလ9ရက်နေ့ကျရင်ရာယီပြန်ပိတ်မှာဖြစ်ပါတယ်။9ရက်နေ့ဖွင့်ပွဲပြီးရင်တော့တဒါကို24နာရီပြန်လည်ဖြတ်တန်းသွားလာခွင့်ပေးမယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ဒီတန်လွင်မြစ်ကူးတရားကိုဦးသိန်းစိန်အစိုးရလက်ထက်ကတန်လွင်တရားချောင်းဆောင်အမိနဲ့စီမံကိန်းစခဲ့ပေမဲ့စီမံကိန်းပြီးခါနီးလက်ရှိ NLD အစိုးရလက်ထက်မှာတော့တရားအမိကိုပို့ချုပ်အောင်စမ်းတရားအမိဖြစ်ပြည်သူ့လူတော်ကနေပြောင်းလဲအတည်ပြုခဲ့ပါတယ်။တန်လွင်တရားချောင်းဆောင်ဆိုင်ရာလူထုလှုပ်ရှားမှုကော်မတီကဦးဆောင်သူမင်းအောင်မွန်ကပို့ချုပ်အောင်စမ်းတရားဆိုတဲ့အမိကိုလက်မခံတဲ့အကြောင်းနိုင်ငံတော်ဓမ္မဒထံတင်ပြတော့ဖို့ရှိတယ်လို့ပြောပါတယ်
။ဒီကကျွန်တော်တို့ကကျွန်တော်ကဘောမချောက်ကကွက်တယ်ဆိုတော့အစင်စက်ဆက်ပြောင်းတယ်ပြီးတော့ဒါကြတော့ဒီလိုစီဆက်လို့ဆက်လို့မကညစ်ဒီပုံတော့ရှိတယ်အဲ့ဒီပုံမျိုးတော့ကျွန်တော်တို့ကလောက်သာရှိတယ်ဘာပြောလဲကျွန်တော်တို့ကဒီကဘူးဟာစီမရှိဘူးကျွန်တော်တို့ကဒီလောက်ခံရတယ်မှာကောက်တော့ကျွန်တော်တို့ကတော့ကျွန်တော်တို့ကတိုင်းတိုင်းရကြည့်လို့ကျွန်တော်တို့ကြံတော့တယ်အဲ့ဒါစစ်တော့ဘာလို့ဒီ
အီတန်လွင်မြစ်ဖြတ်ကူးတဲ့မော်လမြိုင်ဘလူးကျွန်းတရားကိုပူချုံအန်စန်းတရားဘလူးကျွန်းအမီနဲ့ဒေါအောင်စန်းစုကြည်အစိုးရကဧပြီလ26ရက်နေ့ညနေပိုင်းမှာဆိုင်းပုတ်တင်ခဲ့ပါတယ်။အဲ့ဒီကိစ္စကန့်ကွက်ကြောင်းလူထုတသိန်းကျော်လက်မှတ်ရေးထိုးပြီးနိုင်ငံတော်ဓမ္မဒနဲ့တိုင်းရင်းသားရေးရာဝန်ကြီးထံမေလ2ရက်နေ့ကတောင်းဆိုတင်ပြထားပါတယ်။အရှိပေ 9,100 ကျော်ရှိတဲ့အဲ့ဒီတရားကိုကြံ့ငွေသိန်းပေါင်း 6,000 နီးပါးနဲ့ဦးသိန်းစိန်အစိုးရခေတ်ကစတင်တည်ဆောက်လာခဲ့တာပါဒေတာခန့်လူထုအတွက်အကျိုးများပေမဲ့တရားအမိကိုတော့လူထုကလက်မခံပါဘူ
းအခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းမှတအန်းပလောင်အမျိုးသားလူမျိုးရေးတပ်မတော် TNLA နဲ့အစိုးရတပ်မတော်တို့အကြမ်းဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံအမျိုးသမီးတအူးတေဆုံးပြီး၃ဦးဒဏ်ရာရရှိခဲ့ပါတယ်။ချင်းပြည်နယ်ဖလန်းမြို့နယ်အတွင်းကျေးရွာတစ်ခုမှာနေအိမ်တစ်လုံးမိလောင်မှုကြောင့်၁၇နှစ်အရွယ်ကလေးငယ်၃ယောက်နဲ့မိခင်တစ်ယောက်တေဆုံးသွားပါတယ်။နေရပြန်ပို့ခံရတဲ့ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကြောက်ဆဲတောင်ကျေးရွာကစစ်ဘေးရှောင်ဒုက္ခတဲ့မိသားစု40ကျော်ဟာစားဝတ်နေရေးအခက်အခဲနဲ့ကြုံတွေ့နေရပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။
တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။တောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်။
ရှိအရှနဲ့ Pacific ဒေသတွင်းကမဟာမိတ်နိုင်ငံတွေကိုတွားရောက်လက်ပတ်တဲ့ခီးစဉ်အတွင်းအမေရိကန်ဒုသမ္မတ Mike Pence ဟာအပြီလလယ်ပိုင်းတုန်းကအင်ဒိုနီးရှားနိုင်ငံကိုလည်းတွားရောက်ခဲ့ပါတယ်။သူအင်ဒိုနီးရှားနိုင်ငံကိုအခုလိုလာရောက်လက်ပတ်ခြင်းဟာနိုင်ငံအကြားကမဟာဗျူဟာမြောက်ဆက်ဆံရေးကိုအမေရိကန်ပြည်ထောင်စုအနေနဲ့အလေးပေးတန်ဖိုးထားတယ်ဆိုတာကိုပြသခြင်းဖြစ်ကြောင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒုသမ္မတ Mike Pence ကပြောကြားပါတယ်။ကမ္ဘာပေါ်ကဒုတိယနဲ့တတိယအကြီးဆုံးဒီမိုကရေစီနိုင်ငံတွေဖြစ်ကြတဲ့ဒီနိုင်ငံအကြားလွတ်လပ်မှုတရားမျှတမှုလူ့အခွင့်အရေးနဲ့မတူကွဲပြားတဲ့ဘာသာတရားတွေအပေါ်တန်ဖိုးထားမှုစတဲ့တူညီမှုတွေရှိကြောင်းဒုသမ္မတ Mike Pence ကပြောပါတယ်။လူသားတိုင်းရဲ့မွေးရပါအခွင့်အရေးတွေဖြစ်တဲ့ ဒီဆန်တန်ဘိုးတွေမြင့်တင်ရေးနဲ့ကာကွယ်ပေးရေးတို့အတွက်အင်ဒိုနီးရှားနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ခွင့်ရတဲ့အတွက်အမေရိကန်ပြည်ထောင်စုကဝမ်းမြောက်ဂုဏ်ယူပါကြောင်းဒုသမ္မတမိုက်ပန့်စ်ကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာအင်ဒိုနီးရှားနိုင်ငံရဲ့တပ်တန်းအရင်ဆုံးစစ်ရေးမဟာမိတ်ဖြစ်တာနဲ့အညီဒီပူးပေါင်းဆောင်ရွက်မှုတွေကိုဆက်လက်လှုပ်ဆောင်သွားဖို့တန်နေထံချထားကြောင်းလည်းဒုသမ္မတမိုက်ပန့်စ်ကပြောပါတယ်။အားကောင်းတဲ့ဒီပူးပေါင်းဆောင်ရွက်မှုတွေကြောင့်နိုင်ငံစလုံးအတွက်အရေးကြီးတဲ့ချင်းချောက်မှုဖြစ်တဲ့အကြမ်းဖက်ဝါဒပြန်ပွားဖြစ်ပေါ်လာနေတာအပါအဝင်နိုင်ငံအကြားရင်ဆိုင်နေရတဲ့လူညုံရေးဆိုင်ရာကိစ္စရအများအပြားရင်ဆိုင်ဖြည့်ရှင်ရေးကိုအထောက်ကူဖြစ်စေမယ်လို့လည်းဒုသမရမိုက်ပန့်စ်ကပြောပါတယ်။တစ်ချိန်တည်းမှာလည်းတောင်တရုတ်ပင်လယ်ပင်အတွင်းနဲ့အာရှပစိဖိတ်ဒေသအတွင်းမှာလွတ်လပ်စွာရေကြောင်းနဲ့လေကြောင်းတွာလာမှုဆိုင်ရာအခြေခံအခွင့်အရေးတွေကိုထိမ့်သိမ်းကာကွယ်စောင့်ရှောက်သွားမှာဖြစ်တယ်လို့တရားဝင်ကုံစီစီးဆင်းမှုအတားအဆီးမရှိကူတန်းတွာလာနိုင်ရေးအပြင်ဒေတာရင်းနဲ့တကမ္ဘာလုံးကဆွေးရင်ပွဲရာကိစ္စရပ်တွေကိုလည်းတန်တမာရေးနီလာအရငြိမ်းချမ်းစွာဆွေးနွေးညှိနှိုင်းဆောင်ရွက်သွားမှာဖြစ်ကြောင်းဒုသမရမိုက်ပန့်စ်ကပြောပါတယ်။ဒါပေမဲ့အဲ့ဒီလိုပြောလိုက်တဲ့အတွက်တဦးနဲ့တဦးအကြားဆက်ဆံရေးတိုးတက်ကောင်းမွန်အောင်လုပ်လို့မရတော့ဘူးလို့ဆိုလိုခြင်းမဟုတ်ကြောင်းဒုသမရမိုက်ပန့်စ်ကပြောကြားလိုက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့လွတ်လပ်ပြီးတရားမျှတတဲ့ကုန်သွယ်ရေးဆိုင်ရာဆက်ဆံမှုရှိအောင်တိစောက်သွားမှာဖြစ်ကြောင်းပြောပါတယ်။ဒါကြောင့်လဲအင်ဒိုနီးရှားကအမေရိကန်ကိုကုန်စည်တင်ပို့ပေးနေသူတွေနှစ်ပေါင်းများစွာအကျိုးခံစားခွင့်ရှိခဲ့ကြသလိုပဲအင်ဒိုနီးရှားဈေးကွက်ထဲကိုအမေရိကန်စီးပွားရေးလုပ်ငန်းတွေအပြည့်အဝဝင်ရောက်နိုင်ရေးအတွက်ကုန်သွယ်ရေးမှာတာဝန်ညီမျှရှိသင့်ပါတယ်။နှစ်ဦးနှစ်ဖက်အကျိုးရှိစေမဲ့ဆက်ဆံရေးကိုအမေရိကန်ပြည်ထောင်စုကလိုလားပါတယ်။အင်ဒိုနီးရှားနဲ့အမေရိကန်အကြားကချစ်ချင်းရင်းနှီးမှုကုန်သွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေအတွက်အမေရိကန်ပြည်ထောင်စုကတာဝန်ထမ်းချထားကြောင်းထပ်လောင်းပြောကြားခွင့်ရတဲ့အတွက်သူ့အနေနဲ့ဝမ်းမြောက်ဂုဏ်ယူပါကြောင်းကျွန်တော်တို့ရဲ့မဟာမိတ်အဖြစ်ပူးပေါင်းဆောင်ရွက်မှုကတဆင့်အင်ဒိုနီးရှားနဲ့အမေရိကန်ပြည်ထောင်စုအတွက်သာမကပဲအရှိတောင်အာရှနဲ့ကမ္ဘာကြီးတစ်ခုလုံးအတွက်ငြိမ်းချမ်းရေးတည်ငြိမ်မှုနဲ့ကြီးပွားချမ်းသာရေးတို့အတွက်လှုပ်ဆောင်ပေးနိုင်မှာဖြစ်ကြောင်းအမေရိကန်ဒုသမ္မတမိုက်ပန့်စ်ကပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုနားဆင်ဖို့အချိန်ရောက်ပြီဆိုတော့ဒေါက်ခင်မျိုးသက်ကပြောပြမှာပါ။
အမေရိကန်နဲ့အာဆီယံနိုင်ငံတွေကြားမဟာဗျူဟာမိတ်ဖက်ဆက်ဆံမှုခိုင်မာရေးနဲ့အမေရိကန်အာဆီယံဆက်ဆံရေးနှစ်40ပြည့်အထိမ့်မှဖြစ်တဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကိုခေါ်ယူပြီးအထူးအစည်းအဝေးတက်ကိုလက်ခံကျင်းပခဲ့ပါတယ်။အာရှပစိဖိတ်ဒေသဟာ Trump အစိုးရအတွက်ထိတ်တန့်ဦးစားပေးတဲ့ဖြစ်ပြီးအာဆီယံဟာမရှိမဖြစ်မိတ်ဖက်ဖြစ်တယ်လို့ဝန်ကြီး Tillerson ကပြောကြားခဲ့တယ်လို့အာဆီယံဒေသရင်းစုစည်းရေးအပါအဝင်အာဆီယံလူမှုအတိုင်းဝိုင်းတိစောက်ရေးမှာအမေရိကန်ကဆက်လက်ကူညီဆောင်ရွက်မှုကိုလည်းအာဆီယံဝန်ကြီးတွေကကြိုဆိုခဲ့ကြပါတယ်။အစ္စလမ်ဘာသာဟာအစ္စလမ်အစွန်းရောက်မှုရဲ့ဇင်းမြစ်ဖြစ်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌပေါ်လ်ရိုင်ယန်ကမမြင်ဘူးလို့မစ္စတာရိုင်ယန်နဲ့တွေ့ဆုံခဲ့တဲ့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်တီနိုမာဆူဒီကပြောကြားလိုက်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံပြီးမှအင်ဒိုနီးရှားနိုင်ငံဟာမတူကွဲပြားသူတွေရှင်တွဲနေထိုင်ကြတဲ့ခိုင်မာတဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်တယ်ဆိုတာကိုအမေရိကန်ကနားလည်ကြောင်းလည်းပြောကြားခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခွန်ကင်းလွတ်ခွင့်ရနေတဲ့ခရီးယန်ဖျားเจ้าတွေကိုနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ခွင့်မပြုတဲ့သူ့အစိုးရအဖွဲ့ရဲ့တင်းကျပ်တဲ့စီမံကိုဖြေလျှော့ပေးခဲ့ပါတယ်။အရင်သမ္မတဘဲရစ်အိုဘားမားလက်ထက်ကပြတ်ထန်းခဲ့တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေမှာအစားထိုးပြတ်ထန်းတဲ့ဥပဒေချမ်းကိုအောက်လွှတ်တော်မှာကပ်ပြီးအတည်ပြုနိုင်ခဲ့ပါတယ်။ဒုတိယအကြိမ်စ조사ပြီးခက်ခဲခက်ခဲအတည်ပြုနိုင်တဲ့ပုံမှာသမ္မတဒေါ်နယ်ထရမ့်နဲ့အောက်လွှတ်တော် Republican အမတ်တွေကပြောအနိုင်ရမှုဖြစ်ကြောင်းပြောကြားနေကြပါတယ
်။ကျေးဇူးပါရှင်။တရင်အချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်ဆူမြတ်မွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Kelvin Fowler ပါရှင်။တောက်ကြနေနေလဲခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.